Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်း2019ခုနှစ်နိုဝင်ဘာလ25ရက်စနေနေ့ည9:00ကနေ10:00အထိအစီအစဉ်တွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ဒိုင်းလိုမီတာ24 25 30နဲ့50နဲ့ဟိုင်းလိုမီတာ190တို့ကနေဖမ်းယူနားဆင်နိုင်တယ်လို့ထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းဝင်ရောက်နားဆင်နိုင်ပါတယ်ရှင်။ကျမရှားဖောင်ပါဒီညအစီအစဉ်ကိုတောင်းယူတင်ဆက်မှာပါရှင
်မင်္ဂလာပါကျွန်တော်ရန်တိုင်းမှာစနေညဘက်သတင်းတွေကိုမိုက်တန်းစင်နဲ့တူတင်ပြပေးမှာဖြစ်ပါတယ်အီဂျစ်နိုင်ငံကဗလီတစ်ခုကိုစစ်သွေးကြောလို့တန်တရားဖြစ်ပွဲရှိသူတွေမနေ့ကတိုက်ခိုက်ခဲ့ရာအကြောင်းတည်ဆုံသွားတဲ့သူရေတွက်ဟာလူ305ယောက်ရှိသွားခဲ့ပြီဖြစ်ပါတယ်ကွာရီအနေနဲ့ကျမ်းမာသမားတွေကိုစီးရင်းနဲ့ချိန်မုံပြရမယ်လို့အမေရိကန်သမားဒေါနယ်ထရမ့်ကပြောလိုက်ပါတယ်ကွာကျော်ဘောလုံးသမားလီယိုနယ်မက်ဆီဟာဘာစလိုနာအသင်းနဲ့စာချုပ်တစ်ရက်ထပ်တိုးလိုက်ပါတယ်ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုယ်ညပိုင်းမှာကြားဖို့ရှိပါတယ်ဗျာ
။ကောင်းပါပြီရှင်။ဒီကနေ့ညသတင်းတွေပြည်နာဆင်ကြရမယ့်သတင်းတွေထဲမှာတော့
ဒီရက်ဆုံးခေါ်တဲ့ရခိုင်ကတိုင်းရင်းသားတွေဆိုရင်လည်းဟိုတချို့နေရာမြောက်ဦးတို့အဲ့လိုကြောက်တော့နေရာတွေကိုပြန့်ကျေပြီးရောက်တော့လို့ရှိပါတယ်။ရခိုင်တိုင်းရင်းသားတွေနောက်တစ်ခါရခိုင်မျိုးနွယ်စုတွေ
ဒီတဲ့တော်မျိုးနယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါခင်စောဝေပြောသွားတာပါ။ပြည်စုံကသတင်းတွေပြည်မှာနားဆင်ကြရပါမယ်။ဒီအကြောင်းနဲ့အတူသတင်းတော့မှတ်စုအစီအစဉ်နဲ့မြန်မာတခွင်အစီအစဉ်ကိုပါနှာစင်ကြဖို့ရှိပါတယ်။အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုကိုရန်နိုင်နဲ့မအီတန့်စင်တို့ပြောပြပေးပါမယ်ရှင
်။ဤဂျန်နိုင်ငံမြောက်ပိုင်းဆိုင်းနိုင်ကျွန်းဆွယ်ကလူတွေဖြစ်ကျက်နေတဲ့ပလီတစ်ခုကိုစစ်သွေးကြောလို့တန်ကြားဖြစ်ပွဲရှိသူတွေမနေ့တော့ဂျာနီကတိုက်ခိုက်ခဲ့ရာကြောင့်တေဆုံးသွားတဲ့သူအရေးအတွက်ဟာလူ305ယောက်ရှိသွားခဲ့ပြီဖြစ်တယ်လို့ဤဂျစ်လုံခြုံရေးတာဝန်ရှိသူတွေကပြောလိုက်ပါတယ်။ဒီထဲက28ယောက်ကတော့ကလေးတွေဖြစ်ကြပါတယ်။BLF မျိုးက L Roder ဗလီကိုအစွန်းရောက်25ယောက်ကနေ30လောက်ကပြင်မထားတိုက်ခိုက်ခဲ့တာဖြစ်တယ်လို့အီဂျစ်ရှေ့နေကျုံယုံကပြောပါတယ်။စစ်သွေးကြောတွေဟာခီးကြမ်းမောင်းနေလို့ရတဲ့ကားတွေနဲ့ရောက်လာပြီးတော့ဖောက်ခွဲပစ္စည်းတွေကိုထောင်ပြီးဗလီတဲကိုပြေးဝင်သွားကြောင်းအဲ့နောက်သူတို့ဟာအဲ့ဒီကနေထွက်ပြေးပြီးတော့ဝတ်ပြုတဲ့သူတွေကိုတနက်နဲ့ပြစ်ခတ်ခဲ့တာဖြစ်တယ်လို့ပြောပါတယ်။ဒါအပြင်တနက်သမားတွေဟာဗလီတဲကနေအပြင်ကိုမထွက်နိုင်အောင်အပေါ့အမကားတွေကိုမီးရှို့ခဲ့ရလို့လည်းဆိုပါတယ်အရေးပေါ်လူနာတင်ရင်ရောက်လာချိန်မှာလည်းစစ်သွေးကြွားတွေကအဲ့ဒီအရေးပေါ်ကားတွေကိုတနက်နဲ့ပြစ်ခတ်ခဲ့ရလို့မျက်မြင်သက်သေတွေကပြောပါတယ်ဒီတိုက်ခိုက်မှုအတွင်းနောက်ထပ်128ယောက်လည်းဒဏ်ရာရသွားခဲ့တယ်လို့အီဂျစ်ဆွေးအပိုင်းရုပ်သံလိုင်းကဆိုပါတယ်အခုချိန်ထိတော့ဘယ်သူကမှသူတို့ရဲ့လက်ချက်ဖြစ်တယ်လို့တော့ထုတ်ပေါ်ပြောဆိုခြင်းမရှိသေးပါဘူးဒါပေမဲ့ IS အဖွဲ့ကတော့ဒီဒေတာတွေမှာ2013ခုနှစ်ကစပြီးတော့တိုက်ခိုက်မှုတွေလှုပ်လာခဲ့တာဖြစ်ပါတယ်ခင်ဗျာ
အမေရိကန်အနေနဲ့ဆီးရီးယားကကတ် YPG တပ်သားတွေအတွက်လက်နက်ထောက်ပံ့မှုကိုရပ်ဆိုင်းမှာဖြစ်တဲ့အကြောင်းအမေရိကန်သမ္မတဒေါ်နယ်ထရမ့်ကတူရကီနိုင်ငံကိုပြောဆိုလိုက်တယ်လို့တူရကီတာဝန်ရှိသူတွေကပြောပါတယ်။တောက်ချာနေတုန်းကသမ္မတဒေါ်နယ်ထရမ့်ကတူရကီသမ္မတရီဆက်တင်ရင်အာဒဝန်နဲ့ဖုန်းပြောပြီးမှဒီလိုပြောသွားတာလို့နိုင်ငံသားရေးဝန်ကြီးမာဗလူကာဗူဆိုဂလူကပြောပါတယ်။YPG အတွက်လက်နက်မထောက်ပံ့ဖို့ညွှန်ကြားထားတဲ့အကြောင်းဒေါ်နယ်ထရမ့်ကအသေးချာမိန့်ပေးထားတယ်လို့ကာဗူဆိုဂလူကပြောပါတယ်။သမ္မတအင်ဂျူရောကတောက်ကြနေညနေကထုတ်ပြန်တဲ့ကြေညာစာမှာဆီးရီးယားကမိဖက်အဖွဲ့တွေအတွက်ဆီးရီးအထောက်ပံ့နဲ့ပတ်သက်ပြီးတော့ပြောင်းလဲဖို့အစီအစဉ်ရှိတဲ့အကြောင်းကိုဒေါ်နယ်ထရမ့်ကအာဒဝန်ကိုပြောလိုက်တာပါ။အစ္စလာမစ်စစ်သွေးကြွတော့အဓိကခြေကုပ်ယူထားတဲ့ရာကာမြို့ကိုပြန်သိမ်းနိုင်ပြီးနောက်ပိုင်းမှာတော့ဒီလိုမူဝါဒပြောင်းလဲမှုတွေလှုံ့ဆော်တာဖြစ်တဲ့အကြောင်းကိုကြေညာချက်မှာဖော်ပြထားပါတယ်ရှင်။
ကက်တာလုံးနီးယားဒေသလွတ်လပ်ရေးခွဲထွက်ဖို့ကြိုးပမ်းတဲ့နေရာမှာသတင်းမှားတွေစိုက်ဘာတိုက်ခိုက်မှုတွေလုပ်ပြီးခွဲထွက်ရေးလိုလားသူတွေကိုထောက်ခံဖို့ရုရှားနိုင်ငံကနောက်ခွဲကနေကြိုးပမ်းမှုဟာစပိန်နိုင်ငံရဲ့ချမ်းသာတဲ့အရှေ့မြောက်ဒေသကိုတွေမဟုတ်ပဲတခြားဥရောပဒေသတွေကိုပါထိုးပေါက်ထိန်းချုပ်နိုင်ဖို့အတွက်ရည်ရှိချမှတ်ထားတဲ့မဟာဗျူဟာရဲ့အစိပ်ပိုင်းတစ်ရပ်ဖြစ်တယ်လို့စပိန်တာဝန်ရှိသူတွေက VOA ကိုပြောပါတယ်။ပြီးခဲ့တဲ့အောက်တိုဘာ1ရက်နေ့ကပြုလုပ်ခဲ့တဲ့ကက်တာလုံးနီးယားဒေသလွတ်လပ်ရေးအတွက်လူမှုစာနာခံယူပွဲကိုဩဇာလွှမ်းမိုးနိုင်ဖို့ရည်ရွယ်ပြီးတော့သတင်းမတွေပို့ပြီးထွက်လာစေဖို့အတွက်ရုရှားနိုင်ငံမှာလူမှုကွန်ရက်အကောင့်တူတွေထောင်ထဲချီလုပ်ခဲ့တယ်ဆိုတဲ့ဆွတ်ဆွတ်ချက်အပေါ်မှာစပိန်နဲ့နီတိုမဟာမိတ်အဖွဲ့ကစုံစမ်းဆွေးနွေးနေပါတယ်။ဒီစိုက်ဘာတိုက်ခိုက်မှုနဲ့ရုရှားဆိုရကြတိုက်ရိုက်ချိတ်ဆက်ဆက်သွယ်ထားတာမရှိသေးကြောင်းဒါပေမဲ့ဒီစိုက်ဘာတိုက်ခိုက်မှုအများစုဟာစိန့်ပီတာစဘတ်မြို့နာကသမ္မတပူတင်နဲ့နှီးဆက်တဲ့စီးပွားရေးလှုပ်ဖော်ကိုင်ဘတ်တူပိုင်တဲ့အဆောက်အုံကနေလှုပ်တာဖြစ်တယ်ဆိုတာကိုခြေအခံတွေးရှိထားကြောင်းစပိန်လွတ်တော်မှာကြာသပတေးနေ့ကကြားနာပွဲအတွင်းထွက်ဆိုသွားခဲ့ပါတယ်ဒီစိုက်ဘာတိုက်ခိုက်မှုတွေထဲမှာစပိန်လွတ်လပ်ရေးကိုစွန့်ကျင်တဲ့သူတွေရဲ့အီးမေးလ်တွေကိုခိုးဝင်ဖို့ကြိုးပမ်းလာပြီလဲပါဝင်ခဲ့ပါတယ်ခင်ဗျာ
ပြည်ရဲ့သတင်းဘက်တုံးကလူဟန့်စ်ဒေတာမှု Igor Plotnitsky ကိုရာထူးကနေထွက်အောင်လို့အာဏာသိမ်းဖို့ကြိုးစားမှုဖြစ်ခဲ့တယ်လို့သူကပြောပြတဲ့နောက်ဒီတောက်ကြာနေမှာတော့ယူကရိန်းနိုင်ငံလူဟန့်စ်ဒေတာခွဲထွက်ရေးကိုလိုလားတဲ့အကြီးတန်းတာဝန်ရှိပုဂ္ဂိုလ်ကဒီရာထူးကိုအာဏာလွှဲပြောင်းယူလိုက်ပါတယ်ကျမရေးကြောင့်ရာထူးကနေနှုတ်ထွက်ရတဲ့ Plotnitsky နေရာမှာအမိနေလုံခြုံရေးဌာနက Leonid Pasechnik ကအစားထိုးတာဝန်ယူမယ်လို့တောက်ကြာနေကပြောပါတယ် Plotnitsky ဘက်ကတော့အတည်ပြုတာမျိုးမရှိသေးပါဘူးသူတို့နှစ်ယောက်စလုံးဟာ Luhansk ဒေသကိုနှစ်ပေါင်းများစွာအုပ်ချုပ်လာတဲ့ရုရှားလိုလားသူတပုံအဖွဲ့မှတစ်စိတ်တစ်ပိုင်းပါဝင်ကြတယ်ဖြစ်ပေမဲ့မကြသေးခင်တုန်းကတော့သဘောထားကွဲလွဲမှုတွေရှိလာခဲ့တာပါဒီသတင်းပတ်စောပိုင်းတုန်းကတော့ Plotnitsky မကြသေးခင်တုန်းကအလုပ်ထုတ်လိုက်တဲ့တပုံဒေသပြည်ထောင်စုဌာနက Igor Cornet ကိုထောက်ခံသူတွေကအာဏာသိမ်းဖို့ကြိုးစားခဲ့တယ်လို့ Plotnitsky ကပြောပါတယ်ဒါကြောင့်မို့ Luhansk ဒေသအဓိကမြို့ကနေလမ်းမတွေကိုတနက်ကရဲတွေကပိတ်ထားခဲ့ရပေမဲ့အခြေအနေပြန်တည်နေလာပြီလို့တော့ Plotnitsky ကပြောပါတယ်။ Luhansk နဲ့ Inijin Donetsk ဒေသတွေ Kiev မြို့ကယူကရိန်းအစိုးရကိုဆန့်ကျင်တာဖြစ်ပြီးတော့လွတ်လပ်ရေးကြေညာထားတာလည်းဖြစ်ပါတယ်။အခြေအနေတွေကိုစောင့်ကြည့်နေတယ်လို့ရုရှားတာဝန်ရှိသူတွေကပြောပေမဲ့လည်းတပုံးတွေအပေါ်လွှမ်းမိုးမှုတစ်စုံတစ်ရာရှိတယ်ဆိုတာကိုတော့အငင်းဆိုထားပါတယ်။
အမေရိကန်အသံညပိုင်းမြန်မာဘာသာစစ်စစ်လေးကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုင်းဒိုမီတာ25 kHz 1196ကလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ58 kHz 985နဲ့စနေနေ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1509တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဒီကနေ့စနေနေ့ညနောက်ဆုံးရနိုင်ငံတကာသတင်းတွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ကဘာကြီးအနေနဲ့ကျန်းဖက်သမားတွေကိုစီရင်နီးနဲ့ချေမုန်းပြရမယ်လို့အမေရိကန်သမ္မတဒေါနယ်ထရမ့်ကပြောကြားလိုက်ပါတယ်။တစ်ချိန်တည်းမှာပဲအမေရိကန်ပြည်ထောင်စုအနေနဲ့မက္ကဆီကိုနဲ့နေဆက်မှာနေဆက်ဒီဇိုင်းကာယံဖို့နဲ့ခီးသွားလာခွင့်တားမြစ်ကန့်သက်တာတွေလုပ်ဖို့လိုအပ်တယ်လို့လည်းသမ္မတထရမ့်ကပြောပါတယ်။သမ္မတထရမ့်ကအီဂျစ်နိုင်ငံမှာလူပေါင်းရာချီတေဆုံးခဲ့တဲ့ဗလီတိုက်ခိုက်မှုပေါ်ရှုတ်ချပြီးဒီဖြစ်နဲ့ပတ်သက်ပြီးတော့ဝန်ထဲကြောင့်အီရတ်သမရာကိုပြောကြားခဲ့ပြီးတဲ့နောက်မှာအခုလိုသူ့ရဲ့သဘောထားကို Twitter လူမှုကွန်ရက်ပေါ်မှာတောက်ကြနေကတင်ခဲ့တာဖြစ်ပါတယ်။သမရာထရမ့်ရဲ့မူလကခီးသွွာလာခွင့်ပိတ်ပင်တဲ့အစီအစဉ်ကအမေရိကန်ရဲ့ဒုက္ခသည်လက်ခံရေးအစီအစဉ်ကိုယာယီရဆိုင်းဖို့နဲ့မွတ်စလင်အများစုနေထိုင်တဲ့နိုင်ငံ9နိုင်ငံကနိုင်ငံသားတွေကိုအမေရိကန်ပြည်ထောင်စုတဲကိုဝင်ခွင့်ပိတ်ပင်ဖို့တားမြစ်ခဲ့တာဖြစ်ပါတယ်။သမရာထရမ့်ရဲ့အဲ့ဒီအမိန့်ကြောင့်လေဆိပ်တွေမှာလည်းအစီအမပြေမှုတွေဖြစ်ခဲ့ပြီးတော့တရားစွဲဆိုတာတွေဖြစ်လာတာကြောင့်ဒီအမိန့်ကိုဆိုင်းငံ့ခဲ့ရပါတယ်။သမထရမ်အစိုးရကတော့ဥပဒေကြောင်းရပို့ပြီးတော့ထိန်းချုပ်နိုင်ဖို့အတွက်ဒီမိန့်ကိုပြင်နိုင်ဖို့အတွက်လည်းအချိန်ချင်းကြိုးပမ်းခဲ့ပါတယ်ခင်ဗျာ
။မာလီနိုင်ငံကတိကျတိုက်ခိုက်မှုတစ်ခုအတွင်းမှာကုလသမဂ္ဂငြိမ်းချမ်းရေးတပ်ဖွဲ့ဝင်၄ယောက်နဲ့မာလီစစ်သား၁ယောက်တောက်ကြနေလုံကတိဆုံးရကြောင်းမာလီနိုင်ငံကုလသမဂ္ဂငြိမ်းချမ်းရေးအစီအစဉ်ကပြောပါရယ်။မာလီလက်နက်ကိုင်တပ်ဖွဲ့တွေနဲ့အတူစနစ်တကျစစ်ဆင်ရေးဆောင်ရွက်နေစမှာပဲဘယ်သူမှမသိတဲ့လက်နက်ကိုင်တွေကတိုက်ခိုက်မှုကိုခံခဲ့ရတာကနေငြိမ်းချမ်းရေးတပ်သားတွေနဲ့ကနဦးစကားပြောရကနေသိရတဲ့အကြောင်းကုလအတွင်းဝင်ရဲ့ဒုတိယပြောခွင့်ရဖာရန်ဟတ်ကပြောပါရယ်။မင်နာကာဒေသကတိုက်ခိုက်မှုမှာငြိမ်းချမ်းရေးတပ်သား၃ယောက်နဲ့မာလီစစ်သား၁ယောက်သေဆုံးခဲ့ရတယ်ဖြစ်ပါရယ်။ DNC ဒေသနာမှာစစ်သွေးကြော်တွေတိုက်ခိုက်မှုကြောင့်နောက်ထပ်နင်းကျဲတပ်သားတယောက်လည်းသေဆုံးခဲ့ရပါတယ်။ဒီဖြစ်ရအပေါ်ကုလအတွင်းဝန်အန်တိုနီယိုဂူတရက်စ်ကလည်းရှုံချကြောင်းဟတ်ကပြောပါရရှင်
။ယမန်နိုင်ငံစာနာမျိုးတော်ကိုလူသားချင်းစာနာတဲ့အကူအညီတွေနဲ့အကူအညီပေးရေးအဖွဲ့တွေတင်ဆောင်လာတဲ့လေရင်သုံးစင်းဒီကနေ့မှာရောက်ရှိသွားပြီဖြစ်ပါတယ်။ Sorry ဦးဆောင်တဲ့မဟာမိတ်တွေကယမန်နိုင်ငံပေါ်ပိတ်ဆို့မှုတွေချမှတ်ခဲ့ပြီးတဲ့နောက်ဒါဟာသတင်းသုံးပတ်အတွင်းမှာယမန်နိုင်ငံကိုအကူအညီတွေပထမဆုံးအချိန်ရောက်ရှိသွားခဲ့တာဖြစ်ပါတယ်။ Sorry ဦးဆောင်တဲ့မဟာမိတ်အဖွဲ့တွေရဲ့ပိတ်ဆို့မှုကြောင့်ယမန်နိုင်ငံကိုအခြေခံကုန်ပစ္စည်းတွေမတင်ပို့နိုင်ဘဲရပ်တန့်နေခဲ့တာဖြစ်ပါတယ်။ကမ္ဘာစားနပ်ရိက္ခာအဖွဲ့ WFP ကမ္ဘာချမ်းမရေးအဖွဲ့ချုပ် WHO ကုလသမဂ္ဂကလေးသင်ငယ်များအရေးပေါ်ရမုံငွေအဖွဲ့ UNICEF အဖွဲ့တွေရဲ့ခေါင်းဆောင်တွေကတော့ဒီလိုတားဆီးပိတ်ပင်လိုက်ခြင်းအပြင်လူတွေရဲ့အသက်ဆုံးရှုံးမှုတွေဖြစ်ပေါ်လာနိုင်တယ်ဆိုပြီးတော့သတိပေးထားပါတယ်။ယမန်နိုင်ငံမှာလူ9တန်းလောက်စားနပ်ရိက္ခာအငတ်ဘေးအန္တရာယ်နဲ့ကြုံနေရပြီးတော့ဒီထက်လည်းပိုပြီးဆိုးလာနိုင်တယ်လို့အဲ့ဒီအဖွဲ့တွေကပြောထားပါတယ်ခင်ဗျာ။
ကျူးဘားနိုင်ငံရဲ့ဒေါ်လာရင်းကောင်းဆောင် Fidel Castro သိမ်းဆုံးတဲ့တနည်းပြနှစ်ပတ်လည်ကိုစနေနေ့ကစပြီးကျင်းပပြီးတော့နောက်တနေ့မှာပဲတနင်္ဂနွေနေ့မှာခရိုင်မြို့နယ်ရက်ကွက်ကြီးရွာအုပ်ချုပ်ရေးမှူးရွေးကောက်ပွဲကိုကျင်းပမှာဖြစ်ပါတယ်။ဒီရွေးကောက်ပွဲမှာတက်လာမဲ့သူက260အတွင်း Castro ရဲ့ညီကိုမဟုတ်သူခေါင်းဆောင်တစ်ဦးလည်းဖြစ်လာမှာပါ။ ကျူဘာဒေါ်လာရင်းစတင်ခဲ့တဲ့ဆန်တီယာဂိုဒီကျူဘာကတင်းကြိုင်းမှာကက်စတိုကိုမနစ်တုန်းကမြေမြုပ်ခဲ့တဲ့ဒီဇင်ဘာလ4ရက်နေ့ကိုဆွဲပြူပြီးတော့ဒီစနေကစပြီးတော့ဒီဇင်ဘာလ4ရက်နေ့အထိအောင်းမေပွဲခန်းသားတွေကိုကျင်းပမှာဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်နှစ်ဝင်ဘာလ25ရက်နေ့ဖီဒိုကက်စတိုသေဆုံးပြီးတဲ့နောက်နိုင်ငံတော်မှာဝန်ထမ်းကြီးအထိမ်းအမတ်အနေနဲ့ကိုယ့်ရတာကျင်းပခဲ့ပါတယ်။ဖီဒိုကက်စတိုအဆိုရင်အသက်90အရွယ်မှာသေဆုံးခဲ့ရလဲဖြစ်ပါတယ်။
ကနမျိုးကလူစီကားရဲ့မြေရောက်ရထားပူရာယုံတစ်ခုမှာတောက်ကြနေကတနက်ပြစ်ခတ်မှုဖြစ်ပွားခဲ့ရဆိုတဲ့အပေါ်စုံစမ်းစစ်ဆေးပြီးတဲ့နောက်မှာထိခိုက်ဒဏ်ရာသေးဆုံးမှုမရှိဘူးလို့ရဲတပ်ဖွဲ့ကပြောကြားလိုက်ပါတယ်။အစောပိုင်းတုန်းကရဲတပ်ဖွဲ့ကဒီပြစ်ခတ်မှုကိုကြမ်းဖက်မှုနဲ့ဆက်နွယ်တဲ့ဖြစ်ရမျိုးနဲ့တုံ့ပြန်ခဲ့ပေမဲ့နောက်ပိုင်းမှာတော့ပြစ်ခတ်မှုနဲ့ပတ်သက်ပြီးတော့တနက်ဖြစ်ပွဲကောင်းတဲ့သူကိုခြေရာမခံထားမိသလိုတနက်ကြည်စံရဒါမှမဟုတ်ထိခိုက်သေးဆုံးတယ်ဆိုတဲ့အထောက်အထားတွေကိုလည်းမတွေ့ခဲ့ရဘူးလို့လန်ဒန်ရဲတပ်ဖွဲ့ကပြောပါတယ်။ရခဲ့တဲ့သတင်းရဲ့သဘောတဘာဝအရလန်ဒန်ရဲတပ်ဖွဲ့ကဒါကိုတပ်ဖွဲ့ဝင်စေလွတ်တာတွေအပါအဝင်ကြမ်းဖက်ဝါဒနဲ့ဆက်နွယ်တဲ့ဖြစ်ရပ်တွေကိုကင်တွယ်သလိုမျိုးကင်တွယ်ခဲ့ရဆိုပြီးတော့လန်ဒန်ရဲတပ်ဖွဲ့ရဲ့ကြေညာချက်မှာပြောထားပါတယ်။လန်ဒန်ကင်ထားတဲ့လုံခြုံရေးတာဝန်ရှိသူတွေရောလန်ဒန်ပေါ်တဲ့လုံခြုံရေးအရာရှိတွေပါဗြိတိန်တည်ယူပို့ဆောင်ရေးတပ်ဖွဲ့ကလူတွေနဲ့အတူတွဲပြီးလှုပ်ဆောင်နေတာကိုတွေ့ခဲ့ရပြီးတော့အမျိုးသမီးတစ်ယောက်ကတော့အဲ့ဒီနေရာကထွက်ပြေးဖို့လှုပ်ဆင်မှာဒဏ်ရာအနှဲငယ်ရသွားတယ်လို့ဗြိတိန်ပို့ဆောင်ရေးတပ်ဖွဲ့ကပြောပါတယ်လူမှုကင်မှာတင်ထားတဲ့ဗီဒီယိုတွေမှာတော့ Oxford Circus မြေရောက်ရထားပူရာယုံကနေလူတွေဝယုံသုံးကားပြေးနေတာကိုတင်ထားပါတယ်ဒီဖြစ်ရပ်နဲ့ပတ်သက်ပြီးတော့ရေးတပ်ဖွဲ့ကတော့ဆက်ပြီးတော့စုံစမ်းစစ်ဆေးတာတွေလှုပ်ဆောင်နေပါတယ်ခင်ဗျာဘာစလိုနာနဲ့အာဂျင်တီးနားတိုက်စင်မှုလီယိုနယ်မက်ဆီကဘာစလိုနာအသင်းနဲ့စာချုပ်တက်တရထပ်ပြီးတော့ချုပ်ဆိုလိုက်ပါတယ်။ဒါကြောင့်မက်ဆီကဘာစလိုနာအသင်းမှာ2020-21ဘောလုံးရာသီကုန်ထိဆက်ပြီးတော့ရှိသွားမှာပါ။အခုလိုမက်ဆီနဲ့ဘာစလိုနာတို့စာချုပ်တက်တန်းတိုးဖို့သဘောတူလိုက်ကြတဲ့အတွက်မက်ဆီအနေနဲ့ဘာစလိုနာကနေထွက်ပြီးတော့အသင်းပြောင်းမယ်ဆိုတဲ့ခံမှန်းပြောဆိုချက်တွေလည်းအဆုံးသတ်သွားခဲ့ပါတယ်။ဒီစာချုပ်တက်ထဲမှာတော့တကယ်လို့စာချုပ်မပြည့်ခင်မှာတသင်းသင်းကမက်ဆီကိုဝယ်ကျင်နေဆိုတော့ယူရို300ပေးရမယ်ဆိုတဲ့အချက်လည်းဖော်ပြပါတယ်ခင်ဗျာ။
နောက်ဆုံးရသတင်းတွေကိုကိုရန်နိုင်နဲ့မိုင်းတန်းစင်တို့ပြောပြပေးကြတာပါအခုတော့သတင်းဆောင်မဘက်ကိုဆက်ပါမယ်ရှင်အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ခဲ့တဲ့ရခိုင်ပြည်နယ်ကနေဘင်္ဂလားဒေ့ရှ်ချန်ထွက်ပြေးတိမ်းရှောင်သူတွေကိုပြန်လည်လက်ခံနေရာချထားပေးဖို့စီစဉ်နေချိန်မှာပဲရခိုင်ပြည်နယ်အတွင်းဘေးလွရာစီကိုနေရာစွန့်ခွာပြေးရှောင်ရတဲ့ဒေသခံရခိုင်ပြည်သူတွေနဲ့ဌာနေတိုင်းရင်းသားတွေအတွက်ပြန်လည်နေရာချထားရေးလုံခြုံရေးနဲ့ပုံမှန်လူမှုဘဝပြန်လည်ထူထောင်ရေးကိုလည်းအလေးထားဆောင်ရွက်ပေးဖို့ရခိုင်စစ်တော်ကိုယ်စားလှယ်တူကတိုက်တွန်းလိုက်ပါတယ်ဘင်္ဂလားဒေ့ရှ်ချန်တိမ်းရှောင်သွားသူတွေနေရပြင်လာနိုင်ရဲ့အတွက်လည်းအဓိကအလုံးညုံရေးအာမခံချက်ပေးဖို့မင်္ဂလာဘက်ချန်ကဒုက္ခသည်စခန်းရောက်ရိုဟင်ဂျာဒုက္ခသည်တွေလည်းတောင်းဆိုပါတယ်အသေးစိတ်ကိုမဆုမွန်ကဆက်ပြီးပြောပြပါမယ်ရှင
်ဟုတ်ပါတယ်အခုလိုဘင်္ဂလားဒေ့ရှ်ဘက်တိမ်းရှောင်သွားသူတွေကိုပြန်လည်လက်ခံနေရချထားရေးစီမံချက်အမျိုးမျိုးနဲ့စီမံဆောင်ရွက်နေချိန်မှာပဲရခိုင်ဒေသခံပြည်သူတွေနဲ့ဟိန်းနူမျိုးခမီးစတဲ့ဌာနေတိုင်းရင်းသားတွေရဲ့လုံခြုံရေးပိုင်းဆိုင်ရာနဲ့ပြန်လည်နေရချထားရေးကိုလည်းအလေးထားဆောင်ရွက်ပေးဖို့လိုအပ်တယ်လို့ရသေးတော်မျိုးနဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါခင်စောဝေကတိုက်တွန်းပါတယ
်အခုလောလောဆယ်မှာတော့ခမိန်လူမျိုးတွေအတွက်အိမ်တွေသူတို့ရဲ့ဟိုမိန်းလောင်ခံရတဲ့နေနေတွေမှာတော့သူတို့တွေအိမ်ပြန်ဆောက်ပါတယ်ဒီအစိုးရဘက်ကပေါ့နော်ဒါပေမဲ့ဒီရေဆုံးခေါ်တဲ့ရခိုင်ကတိုင်းရင်းသားတွေဆိုရင်လည်းဟိုတချို့နေရာမြောက်ဦးတို့အဲ့လိုကြောက်တော့နေရာတွေကိုပြန့်ကျည်ပြီးရောက်တော့လို့ရှိပါတယ်အဲရခိုင်တိုင်းရင်းသားတွေနောက်တစ်ခါရခိုင်မျိုးနွေစုတွေဒီမောင်းတော့နေနေတို့ဦးတီတော်နေနေတို့ရတိတော်နေနေတို့ကြုံကြုံမုန်းကအင်မတန်အရေးကြီးတာလည်းတင်ကြားကြပါတယ်နောက်တစ်ခုကရခိုင်တိုင်းရင်းသားတွေဒီပင်နေပြမှာငါဖက်နာတယ်ရှိတယ်နောက်တစ်ခါတောတောင်တွေမှာတော့ပြီးတော့ခြားရတယ်ရှိတယ်အဲ့ဒီအချိန်မှာသူတို့လုံခြုံမှုမရှိရင်ဘလို့မှတော့လာနေထိုင်မှုမရှိပါဘူးအဲ့ဒါကြောင့်လုံခြုံမှုရှိဖို့အတွက်ဟိုကျမတို့ကတော့ဒီအစိုးရကိုတင်ပြထားတာရှိပါတယ
်ဒီလိုပြန်လည်လက်ခံရုံနဲ့မပြီးဘဲနဲ့ရခိုင်ပြည်နယ်အစိုးရပါဝင်လွှတ်တော်ပိုင်တာဝန်ရှိသူတွေဘက်ကပါပူးပေါင်းပါဝင်တဲ့ရေရှည်စီမံကိန်းတွေနဲ့အခြေယူဆောင်ရွက်မှာပဲခိုင်မာတဲ့တည်ငြိမ်မှုရှိမယ်လို့ဒေါက်ခင်စောဝေကအကြံပြုပါတယ
်ကျမတို့ကဒီရခိုင်ပြည်နယ်ပြန်လည်ထူထောင်ရေးအတွက်လွှတ်တော်မှာလည်းဒီရခိုင်ပြည်နယ်ပြန်လည်ထူထောင်ရေးနဲ့လုံခြုံရေးအတွက်ကိုလည်းကျမတို့ရခိုင်မျိုးသားပါတီကပူးပေါင်းတောင်ရဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်အစိုးရတစ်ခုတင်ထားပါတယ်ဒီဆင်းရဲခွင့်ရခဲ့တယ်ဆိုလို့ရှိရင်ကျမတို့ပြည်ထောင်စုအစိုးရကိုတော်တော်များများတိုက်တွန်းထားပါတယ်နောက်တစ်ခါလွှတ်တော်ကိုယ်စားလှယ်ရဲ့အသံတွေလည်းကြီးကြီးလောင်လောင်ကြားမှာဖြစ်ပါတယ်ပြန်လည်တည်ဆောက်ဖို့ကိုရခိုင်တိုင်းရင်းသားလူမျိုးစုတွေရခိုင်ပြည်နယ်ပြည်နယ်ဖွံ့ဖြိုးတိုးတက်ရေးကိုကျမတို့အားသွန်ခွန်ဆိုင်အစိုးရနဲ့ပူးပေါင်းပြီးတော့ကိုယ်စားလှယ်တွေရောကျမတို့ရခိုင်ဒေသခံတွေရောပူးပေါင်းပြီးလုပ်ရပါလိမ့်မယ်ရှင
်ပြန်လာမဲ့မွတ်စလင်ဒုက္ခသည်တွေအတွက်ခိုင်မာတဲ့အာမခံချက်မျိုးရှိဖို့အရေးတကြီးလိုအပ်ပါတယ်လို့ရခိုင်မြောက်ပိုင်းကနေထွက်ပြေးသွားတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကော့ဇက် ပစားမှာရှိတဲ့ဘာလူခါလီရိုဟင်ညာဒုက္ခသည်စခန်းမှာရှိနေတဲ့ရိုဟင်ညာမွတ်စလင်ဒုက္ခသည်ကိုမျိုးတန်ကလည်းတောင်းဆိုပါတယ
်ဒီမှာတော့ဒုက္ခသည်တွေပြန်လာဖို့အဲ့တော့ဒီကောပြန်တော့ဖို့အဆင်ပြေကြည့်ပါတယ်ဒါနဲ့ဒုက္ခတွေကတော့အမေကန်ချာလိုရဲပြီးတော့မြန်မာနဲ့ဘင်္ဂလားဒေ့ရှ်ရဲ့နားလည်မစားကြုံတော့အဲ့ဒါကိုသူအားလုံးကလည်းချုပ်ဆိုပါတယ်ဒါနဲ့သူတို့ဘက်ကအမေကန်ချာတော့ပြရမယ်ဒါနဲ့ကန်ချာဆိုရင်နိုင်ငံသားခွင့်ရလောက်ခွင့်ရအခြေခံအခွင့်စာရမ်းစာပြီးတော့ပြီးတော့မူလနေရာကိုဒုက္ခတွေတွေ့မူလနေရာကိုပြင်ပြရမယ်အခုလုံးကဘဲကိလုံချုံစွာအဲမှာနေထိုင်ခွင့်ပြရမယ
်လက်တလောဘင်္ဂလားဒေ့ဘတ်ချန်ကဒုက္ခတွေစခန်းနေမှာတော့အခြေခံကျန်းမာရေးဆောင်ရှောက်မှုစာနယ်ရိတ်ခါလူသားချင်းစာနာမှုအကူအညီတွေနဲ့ယာယီကယ်ဆယ်ရေးစခန်းတွေဖွင့်ပြီးတော့နေထိုင်ရေးအစစအရာရာစီစဉ်ပေးထားတာမို့သူတို့နေရပြန်ကြတဲ့အခါမှာတော့ဒုက္ခတွေတွေအဆင်ပြေနေနိုင်ရေးအစိုးရတာဝန်ရှိသူတွေကစီစဉ်ဆောင်ရွက်နေကြတာဖြစ်ပါတယ်ရှင်
မဆုမွန်တင်ပြခဲ့တာပါရှင်အခုတော့သတင်းတော်မှတ်စုအစီအစဉ်ကိုနားဆင်ကြပါမယ်မြန်မာနိုင်ငံကိုပုတ်ရဟန်းမင်းကြီးတပါပထမဦးဆုံးလာရောက်တဲ့ခီးစဉ်ဖြစ်ပုတ်ရဟန်းမင်းကြီး Francis မြန်မာနိုင်ငံကိုနိုဝင်ဘာလ29ရက်တနင်္လာနေ့မှာရောက်လာတော့မှာဖြစ်ပါတယ်ပုတ်ရဟန်းမင်းကြီးရဲ့ခီးစဉ်တွင်အများပြည်သူတွေကိုမြစ်တာတရားဟောကြားမှာဖြစ်တာမို့မြန်မာပြည်အနှံ့အပြားကကက်သလစ်ဘာသာဝင်တွေသာမကအိန္ဒိယနိုင်ငံတွေကပါရန်ကုန်မြို့ကိုရောက်လာနေကြပါပြီဒီလိုပုတ်ရဟန်းမင်းကြီးရဲ့မြန်မာနိုင်ငံခီးစဉ်အဆင်ပြေချိုးမွေ့အောင်မြန်မာနိုင်ငံကက်သလစ်ဆရာတော်ကြီးများအဖွဲ့ချုပ် CBCM ကနေဘလို့ကျင်းစင်မှုတွေလှုပ်ထားပါတယ်မဆုမြတ်မွန်ကကိုယ်တိုင်တွားရောက်လည်လာပြီးတင်ပြထားပါတယ်ရှင
်အခုရောက်နေတာကတော့ဒီရန်ကုန်မြို့တာမွေမြို့နယ်ထဲမှာရှိတဲ့တိုက်ဆန်အားကစားကွင်းမှာဖြစ်ပါတယ်ဒီနေရာဆိုလို့ရှိရင်ဒီပြည်တော်စုပွဲတွေကျင်းပလေးရှိတဲ့နေရာလူလူစုဝေးပွဲတွေလုပ်လေးရှိတဲ့နေရာတခုဖြစ်ပါတယ်နိုဝင်ဘာ29ရက်နေ့ကျရင်တော့ပေါ်ရဟမင်းကြီး Francis ကဒီနေရာကနေပြီးတော့မှဒီမြန်မာတကယ်နိုင်ငံတဝမ်းလုံးမှာရှိတဲ့ပြည်သူလူထုတွေအတွက်ကိုမစ္စတာတရားဟောကြားမှာဖြစ်ပါတယ်အဲ့ဒီအတွက်ကိုဘယ်လိုမျိုးပြင်ဆင်မှုတွေလုပ်နေလဲဆိုတာကိုအခုလေ့လာကြည့်အောင်ပါရှင်ပေါ်ရဟမင်းကြီးတပါးရဲ့ပထမဆုံးမြန်မာနိုင်ငံခီးစဉ်အဖြစ်နဲ့ပေါ်ရဟမင်းကြီး Francis ဟာရန်ကုန်မြို့ကိုနိုဝင်ဘာလ29ရက်နေ့နေ့လယ်ပိုင်းမှာရောက်ရှိလာမှာဖြစ်ပါတယ်အခုလိုထူးထူးခြားခြားပေါ်ရဟမင်းကြီးလာရောက်တဲ့ခီးစဉ်ဖြစ်တာမို့ကက်သလစ်ဘာသာဝင်တွေအင်မတန်ဝမ်းသာနေကြသလိုပေါ်ရဟမင်းကြီးပြောကြားမဲ့သတင်းစကားတွေကိုကြားရဖို့စိတ်ကိုမျှော်လင့်နေကြပါတယ်။ပေါ်ရဟမင်းကြီး Francis ရဲ့မြန်မာနိုင်ငံခီးစဉ်အတွင်းမြန်မာနိုင်ငံတဝမ်းလုံးမှာရှိကြတဲ့ကက်သလစ်ဘာသာဝင်အားလုံးပေါ်ရဟမင်းကြီးကိုတွေ့ဆုံနိုင်ဖို့နဲ့မေစာတရားနာနိုင်ကြဖို့အတွက်မြန်မာနိုင်ငံကက်သလစ်ဆရာတော်ကြီးများအဖွဲ့ချုပ် CBCM ကနေသက်ဆိုင်ရာတာဝန်တွေကိုခွဲဝေပြီးစီစဉ်ပြင်ဆင်နေကြပါတယ်။
ဒီအတင်းတော်အနေနဲ့ပြင်ဆင်မှုပိုင်းတွေဆိုလို့ရှိရင်တော့ကျွန်တော်ကတော့ဒီကော်မရှင်ကိုခွဲထားကော်မရှင်ခွဲတယ်ဆိုတဲ့မှာလည်းအဓိကကျွန်တော်တို့ရဲ့ဦးတည်ချက်ကတော့ဒီ29ရက်နေ့မှာကျင်းပတဲ့ဒီလူအားလုံးနဲ့စုပေါင်းလို့ရှိရင်ဝတ်ပြုဆုတောင်းခြင်းအခမ်းအနားပေါ့နော်အဲ့ဒါတော့ဒီခီးစဉ်တစ်ခုရဲ့အမြင့်မားဆုံးအနေထားမှာရှိတယ်ဆိုအဲ့ဒါအတွက်ဆိုလို့ရှိရင်ကျွန်တော်တို့အနေနဲ့ဒီကွင်းပြင်ဆင်ဆောက်လုပ်ရေးကော်မတီရှိတယ်နောက်ပြီးလို့ရှိရင်ဒီကျွန်တော်ကက်သလစ်ခရစ်ယာန်ဘာသာဝင်တော်တော်များများတောင်တန်းဒေသတွေမှာရှိကြတယ်ဆိုတော့တော်လန်ဒေသမှာရှိတဲ့တိုင်းရင်းသားတွေရန်ကုန်မြို့ကိုလာဖို့အတွက်ကတော်တော်စွန့်စားမှုကိုဖြစ်တာပေါ့နော်သူတို့အနေနဲ့တော်များများစွန့်စားရတယ်လန်ခီယာဆရန်ကုန်မြို့ရောက်လို့ရှင်ဘယ်လိုနေရမလဲဆိုတာနဲ့ဟိုကြောက်လန့်တဲ့စိတ်လေးလည်းရှိကြတယ်အဲ့တော့ဒီလူတွေကိုကြိုးစိုးနေရာချထားရင်းနဲ့နောက်ရန်ကုန်မြို့ထဲမှာသွားလာဖို့အတွက်ဒီလိုအပ်တဲ့ຢာတွေပြင်ဆင်ရတဲ့ချိန်မှာလည်းဒီရန်ကုန်မြို့ရဲ့ဒီခီးပို့ဆောင်ရေးဘက်ကလည်းအများကြီးပဲကူညီပေးပါတယ်သူတို့အနေနဲ့အဆင်ပြောင်းလုပ်ဝေမယ်ဆိုတာကတိပေးကြတယ်ဆော်လိုရေးတွေယူပို့ဆောင်ရေးတွေနောက်သူတို့ရဲ့ဒီတဲခိုရေးတွေကော်မရှင်တွေရှိကြတယ်နောက်ပြီးလို့ရှိရင်ကျွန်တော်တို့ဒီဝိပုကုတ်ခွဲချင်ရတယ်ပုံရံမင်းကြီးကိုယ်တိုင်လာမယ်ဆိုတော့ဝိပုကုတ်ခွဲချင်ရတယ်အမှားခံလို့မရဘူးပေါ့နော်အဲ့ဒါကိုသူရဝီနီးနဲ့ကိတ်ညီအောင်ကျွန်တော်တို့လည်းပြင်ဆင်ပေးရတာရှိတယ်နောက်ပြီးလို့ရှိရင်ဒီနိုင်ငံသားတွေမှလာမယ်ဧည့်သည်လည်းတော်တော်များတယ်ထိုင်းနိုင်ငံတစ်ခုကပဲ1000လောက်လာမယ်ဘာသာဝင်တွေပိုများမယ်နောက်ပြီးလို့ရှိရင်ဗီယက်နမ်ကနေလည်း900လောက်ဆင်သွင်းထားတာရှိတယ်ကိုရီးယားနေလည်းဆင်သွင်းထားတာရှိတယ်ပြီးလို့ရှိရင်အိန္ဒိယနေလာကြမှာရှိတယ်ဖိလစ်ပိုင်နေလာမှာရှိတယ်အဲ့တော့ဒီနိုင်ငံသားရောက်လာမဲ့ဧည့်သည်တွေအတွက်သူတို့ကတော့ကျွန်တော်တို့နေစာထိုင်စာတော့ပြင်ပြမလို့ဘုံတော့သူတို့စီစဉ်ကြတယ်ဒါမျိုးလည်းသူတို့အတွက်အဆင်ပြေစွာနဲ့ဒီဝင်တဲ့ဝင်နိုင်မှုအတွက်တွေသူတို့ဧကန်ကြိုဆိုဖို့အတွက်တွေစသဖြင့်ကျွန်တော်တို့မှာပြင်ဆင်ကြတဲ့ကော်မတီရှိတယ
်စိုက်ကဆန်ကွေးမှာကျင်းပမဲ့ပေါ်ရဟမင်းကြီးရဲ့ဝတ်ပြုဆုတောင်းပွဲမစခင်ပေါ်ရဟမင်းကြီးကလူလူကြားဆဲလဲပြီးတော့နှုတ်ဆက်မဲ့အစီအစဉ်လည်းရှိပါတယ်ဒီအတွက်လုံခြုံရေးအပါအဝင်ချိုတင်ပြင်ဆင်မှုတွေကိုလည်းအသေးစိတ်လုပ်နေကြရပါတယ်။ခုလိုကြိုက်ဆန်ခွဲမှပြည်သူအများပါဝင်တဲ့ဝတ်ပြုဆုတောင်းပွဲကြီးအပြင်မြန်မာနိုင်ငံခီးစဉ်နောက်ဆုံးနေ့ဖြစ်တဲ့နိုဗ ెంబ ာလ30ရက်နေ့ကျရင်လဲ St. Mary's Cathedral မှာလူငယ်တွေကိုတွေ့ဆုံပြီးမစ္စဝတ်ပြုဆုတောင်းမှာဖြစ်ပါတယ်
။ဒီလူငယ်တွေကြတော့ကျွန်တော်တို့ကပြည်နယ်နဲ့တိုင်းမှာရှိတဲ့ကျွန်တော်တို့မှာတာသနာတွေခွဲထားတာရှိတာပေါ့နော်။တာသနာ16ခုကနေမှ တာနာတစ်ခုကိုလူငယ်82ယောက်ဖျားเจ้าအထဲထဲမှာဝင်နိုင်မှုအတွက်လုပ်လို့ဘာလို့ဖျားเจ้าအလုံးပေါင်းလိုက်လို့ရှင်1300ပဲဆန့်တယ်ဆိုတော့အချိုးကျတွေ့ပြီးတော့ဗောနော်အဲ့ဖျားเจ้าတို့ကသူနေရာယူလို့ရမယ်ပိုလာတဲ့လူငယ်ကြလို့ရှင်တော့ဒီအပြင်ကွင်းပြင်မျက်ခင်းပြင်မှာနေလို့ရမယ် LED ပုတ်တွေနဲ့လိုက်ဗောနော်ဖျားเจ้าနဲ့တော့တွေ့ရမှာမဟုတ်ဘူးဆိုတော့ LED ပုတ်တွေရှိမယ်အဲ့မှာထပ်တော့များလာလို့ရှင်ဒီဟိုဘက်ကဂန်းကျုပ်ဆရာတော်ကြီးအိမ်မှာနေရာရှိတော့အဲ့နေရာမှာလည်းရှိကြမယ်ဆိုတော့ကျွန်တော်ကလူငယ်တွေ9000နဲ့6000ကြားမှာမှန်းထားတာပေါ့နော်တော်တော်ကြီးကိုများမယ့်နေထားမှာရှိတယ
်ပုံရဟန်းမင်းကြီးနဲ့အတူပါလာမဲ့သတင်းနောက်80အပြင်ပြည်တွင်းနဲ့နိုင်ငံတကာကလာကြမဲ့သတင်းမီဒီယာတွေအစဉ်ပြေပြေသတင်းယူနိုင်ဖို့လဲညှိနှိုင်းစီစဉ်ပေးထားရတယ်လို့ပြောပါရယ်ကက်သလစ်ဘာသာဝင်8သိန်းနီးပါးသာရှိတဲ့မြန်မာနိုင်ငံစီကိုပုံရဟန်းမင်းကြီးတပါပထမဆုံးလာရောက်တဲ့ခရီးစဉ်မှာလုံခြုံရေးအတွက်ကိုလည်းအစိုးရနဲ့ညှိနှိုင်းဆောင်ရွက်ကြရပါတယ်
ဒီကျွန်တော်နေအရင်ဆုံးဆောဆီကတောင်းပန်ထားမှာရန်ကုန်မြို့သူမြို့သားတွေတောင်းပန်ပါဘောနော်အဲ့ဒီ3-4ရက်မှာ traffic ကတော့တော်တော်အခြေအနေဆိုးနိုင်ပါဘောနော်ဘာကြောင့်လဲဆိုတော့လမ်းရှင်းတဲ့ရဲတွေလည်းအဆင်ပြောင်းလို့တော့ရှင်းပြမဲ့ချင်တော့ကျန်တဲ့လူတွေတွားရေးလာရေးတော့အခက်အခဲတွေရှိလာကြမယ်ထင်တယ်ဒီ traffic ကတော့တော်တော်လေးအခက်အခဲရှိနေတယ်ဒါတွေတော့တီးခံပေးကြပါလို့ကြိုတင်လို့တောင်းပန်ထားပေးနေထားမှာဖြစ်မယ်
ရန်ကုန်နဲ့နေပြည်တော်တွေကိုသွားမဲ့ပိုရဟန်းမင်းကြီးရဲ့ခီးစဉ်အတွင်းပိုရဟန်းမင်းကြီးကိုမြင်တွေ့ရဖို့အတွက်မြန်မာနိုင်ငံတဝန်းကကက်သလစ်ဘာသာဝင်2သိန်းနီးပါးရန်ကုန်မြို့ကိုလာကြလိမ့်မယ်လို့အသင်းတော်ကခန့်မှန်းထားပါတယ်။ဘာသာဝင်တွေအနေနဲ့ပိုရဟန်းမင်းကြီးစီကအမှားစကားကြားရဖို့လဲတိတ်ကိုမျှော်လင့်နေကြပါတယ်
။လူငယ်တိုင်းအတွက်ကိုတော့ခွန်အားရစေနဲ့ဘာသာရေးနဲ့ပတ်သက်တဲ့ခွန်အားရစေနဲ့အကြောင်းအရာတွေနောက်တစ်ခုကတော့ပိုရဟန်းမင်းရဲ့စကားအနေနဲ့ပဲဖြစ်ဖြစ်ပေါ့နော်ပြောမယ်ဆိုရင်လူငယ်တွေကိုကြိုးစားခြင်းအောင်ဘဝရဲ့ရှင်ရည်ကိုပူပြီးမြင်အောင်လို့ကြိုးစားခြင်းအောင်အဲ့လိုမျိုးခွန်အားပေးစေချင်ပါတယ်
။ Mentre mi preparo a visitare il Myanmar
သူရဲ့ခီးစဉ်မစတင်ခင်မြန်မာပြည်သူတွေကိုနှုတ်ခွန်းဆက်ဗီဒီယိုထဲမှာတော့သူရဲ့ခီးစဉ်မှာပြန်လည်တင်ပြခြင်းခွင့်လွှတ်ခြင်းနဲ့ငြိမ်းချမ်းခြင်းတို့ကိုယူဆောင်လာမယ်လို့ပိုရဟမင်းကြီးကပြောကြားထားပါတယ်။ပိုရဟမင်းကြီးအနေနဲ့မြန်မာနဲ့ဘင်္ဂလားဒေ့ရှ်ခီးစဉ်ဟာမတူညီတဲ့ဘာသာဝင်တွေကြားငြိမ်းချမ်းတဟဆာတဖြစ်စွာနဲ့ချစ်ချစ်ခင်ခင်နေထိုင်နိုင်ရေးကိုမိမောင်းထိုးပြတဲ့ခီးစဉ်ဖြစ်ပါတယ်။ပိုရဟမင်းကြီးတပါးအနေနဲ့မြန်မာနိုင်ငံကိုပထမဆုံးလာရောက်တာဖြစ်တာမို့ကက်သလစ်ဘာသာဝင်တွေတိတ်ကိုပျော်ရွှင်စိတ်လှုပ်ရှားနေကြပါတယ်။ဒီခီးစဉ်တွင်မှအတင်းဆောင်ပစီရအောင်လေမြန်မာနိုင်ငံကက်သလစ်ဆရာတော်ကြီးများအဖွဲ့ချုပ် CBCM ကနေပြီးတော့အစွမ်းကုန်စ조사ပြင်ဆင်နေကြတာဖြစ်ပါတယ်။ကျွန်မဆုမြတ်မောင်မရန်ကုန်ကနေတင်ပို့ပါရစေ။
ဒရီနာမဆူအစည်းအဝေးကိုနားဆင်ကြရတာပါအခုတော့မြန်မာတခွင်အစည်းအဝေးအလှဖြစ်ပါတယ်မြန်မာနိုင်ငံမှာလူအများဝယ်ယူသုံးဆွဲနိုင်တဲ့အခကြေးငွေနဲ့မိုဘိုင်းဖုန်းတွေကတချင်းအင်တာနက်ကိုလွယ်လွယ်ကူကူသုံးဆွဲနိုင်တဲ့မြန်မာလူလူအတွေ့အင်တာနက်သုံးဆွဲမှုကျင့်ဝတ်တွေမဖြစ်မနေသိရှိထားဖို့လိုအပ်တယ်လို့အခွင့်အရေးစောင့်ကြည့်သူတွေကပြောပါတယ်ကျင့်ဝတ်တွေမသိတာကြောင့်သူတစ်ပါးလွတ်လပ်ခွင့်ကိုထိခိုက်ကျူးလွန်တာတွေကိုမြန်မာလူမှုကွန်ရက်စာမျက်နှာတွေပေါ်မှာတွေ့ရပါတယ်ဒါကြောင့်နိုင်ငံတကာစံနှုန်းတွေနဲ့အညီ Cyber Law အင်တာနက်ဒုစရိုက်မှုဖြေရှင်းရေးဥပဒေထမ်းဖို့လိုအပ်တယ်လို့အထူးရက်တက်ဖွဲ့လဲလိုအပ်တယ်လို့ဥပဒေပညာရှင်တွေကလည်းပြောပါရယ်မြေမခသတင်းအေဂျင်စီကကိုကောင်းမြတ်ဖြိုးတင်ဆက်ထားတာကိုနားဆင်ကြရအောင်ပါရှင
်မြန်မာနိုင်ငံမှာဆိုရှယ်မီဒီယာကအမှုခင်တွေကိုဖြည့်ရှင်းနိုင်တဲ့ဆိုင်ဘာလောကိုပြတ်ထမ်းဖို့လိုအပ်နေပြီကန်တွယ်ဖြစ်ရှင်းနိုင်တဲ့ရဲတပ်ဖွဲ့ကိုလည်းဖွဲ့စည်းဖို့လိုအပ်နေတယ်လို့ပြောဆိုမှုတွေရှိနေပါတယ်။အင်တာနက်ကအမှုခင်တွေကိုဖြည့်ရှင်းဖို့အပြင်နောက်ပိုင်းမှာနည်းပညာကိုသုံးပြီးချိန်ဆောက်တာတွေ၊အွန်လိုင်းဘတ်စနစ်ကိုဝင်ဖောက်တာတွေဖြစ်လာရင်ဖြည့်ရှင်းဖို့အတွက်လည်းစိုက်ဘာလော့ကိုလိုအပ်နေတာဖြစ်ပါတယ်။စိုက်ဘာလော့အပြင်နည်းပညာပိုင်းကြွချင်တဲ့တပ်ဖွဲ့ဝင်တွေ၊ပညာရှင်တွေကိုလည်းလိုအပ်နေပြီးနည်းပညာနဲ့ပတ်သက်တဲ့အမှုခင်တွေဖြစ်ပေါ်လာရင်တရားစီရင်မှုအပိုင်းမှာနည်းပညာပညာရှင်တွေကိုလည်းထည့်သွင်းစဉ်းစားဖို့လိုအပ်နေတာပါ။အဲ့စနစ်တိုင်းကျင်းပနေကြဖြစ်တဲ့နည်းပညာပြပွဲတစ်ခုဖြစ်တဲ့ဘာကန်ရန်ကုန်2018ရဲ့လူလူဆက်ဆံရေးတာဝန်ခံကိုစစောမျိုးလင်ကတော့စိုက်ဘာလော့ကိုရေးဆွဲတဲ့အခါလူလက်တဲ့ပညာရှင်တွေပူးပေါင်းဆောင်ရွက်မှုရှိလာအောင်တာဝန်ရှိသူတွေအနေနဲ့လမ်းဖွင့်ပေးတင်တယ်လို့ဆိုပါတယ
်စိုက်ဘာလော့ဆိုတဲ့ဟာမှာလည်းဘယ်လိုခေါ်မလဲလွှတ်တော်အဖွဲ့အစည်းတွေကော်မတီတွေပညာရှင်တွေနဲ့မဟုတ်ဘဲပြင်ပပညာရှင်တွေကဖိတ်ကြားပြီးတော့ပေါ့နော်ဒီဟာအပြင်ကိုယ့်ရဲ့ပြင်ပနိုင်ငံတွေအိမ်မီးချင်းနိုင်ငံတွေကဘာတွေလုပ်ထားလဲဆိုတာတွေလေ့လာပြီးတော့ကိုရိုနာထိုက်တင်တဲ့ဟာတွေဟိုနိုင်ငံကဆန်နှုံးနေနေတဲ့ဟာတွေကိုရေးဆွဲဖို့လို့ရတယ်ပေါ့လေဆိုတော့ဒီဟာကမဖြစ်မနေလောက်အောင်ပဲအပိုင်းပါဟိုလောက်ကိုလောက်အောင်ပဲပေါ့ဒီတော့ကိုတို့တိုက်တွန်းတာတော့မြင်မြန်လေးလုပ်စီနေတယ်ပေါ့နော် net cyber law လို့ဟာမျိုးမှာဆိုရင်ကုတ်ကြမှုတွေအများကြီးရှိရပေါ့ဒါတိုင်းပြည်ရဲ့စီးပွားရေးနဲ့လည်းဆိုင်တယ်ဟိုတခုခုထိန်းချုပ်မယ်ထိန်းချုပ်မယ်ဆိုတာပြောသလားမလွယ်ပါဘူးဤပညာရထိန်းချုပ်မယ်ဆိုတာပုံပြီးဆက်ခဲပါတယ်ဆိုတ ဥမာတို့တယ်လီဖုန်းနဲ့ဟိုနေနောက်ဘက်ကိုလိုက်ပြီးတော့သူ့ရဲ့ဒီနေရာကိုရှာတယ်ဆိုတော့ဖုန်းအော်ပရေတာလည်းထဲရလောက်လို့ရပဲမဒီအချက်လက်တွေကိုကိုယူကြည့်ဖို့ပါဘို့ဆိုတော့ဥပဒေအသားဖြစ်ရလည်းရှိတယ်ပေါ့နော်ဒါတော့အတားတွေကလည်းလူတန်းတော့တော်တော်မဆောင်ကြည့်နေမယ်ဆိုရင်တော့လည်းကိုတို့အနေနဲ့ပုဂ္ဂလိကလောက်တော့ဖုန်းကိုထိပါသလိုဖြစ်လာလိမ့်မယ်ပေါ့နော်ဆိုတော့ cyber police တွေဟိုအစင်ကူမှာရှိတယ်သူတို့တွေဘယ်လိုဟိုလှုပ်ဆောင်နေသလဲသူတို့နီးပညာပါတယ်လဲပေါ့အဓိကကတော့ငွေငုံကြေးကြအများကြီးရှိနေတယ်ဆိုတော့အစိုးရအနေနဲ့ဒါကိုဟိုလိုင်ယွမ်ကြီးတွေဖြစ်လာနိုင်မဲ့အရာတခုဖန်ပြီးဖို့ကအစိုးရတောင်းအောင်ဖြစ်တယ်ပေါ့နော်ပြန်တဲ့ဟာကတော့လွတ်လပ်တဲ့ပညာရှင်တွေပူးပေါင်းဆောင်မှုရှိတာအောင်အစိုးရလမ်းဖွင့်ပြီးတော့ဒေတာလေးဖိတ်ခေါ်ပြီးတော့ဟိုလုပ်တင်တယ
်နီးပညာသမားတယောက်လည်းဖြစ်သလိုဘာကန်ပွဲတွေကိုပြုလုပ်လာသူလည်းဖြစ်တယ်ကိုရဲကတော့နီးပညာနဲ့ပတ်သက်လာရင်ဥပဒေသာမကလူငယ်တွေနဲ့လူကြီးတွေကိုပါဒီပညာနဲ့ပတ်သက်တဲ့ပြုရင်ပြောင်းလဲမှုတွေလုပ်ပေးဖို့လိုအပ်နေတယ်လို့ဆိုပါတယ
် cyber နဲ့ပတ်သက်တဲ့ crime တွေရှိမှာအဲ့တော့အဲ့ဒီအချက်လေတွေကတချို့ဟာတွေကသူတို့လိုက်ပြီးတားနေလို့မပြီးဘူး awareness ပဲဆိုလိုချင်တာ cyber crime တွေဖြစ်တယ်ဆိုတာတစ်ဖက်ကလိန်နဲ့လူရှိတယ်လို့တစ်ဖက်ကလည်းဒီဟာမှာပျောက်ွက်ရှိတယ်အဲ့တော့သူတို့ကဓာတ်ကြီးကိုနားလည်နေမယ်ဓာတ်ကြီးကိုဘယ်လိုသုံးရမလဲသိရဆိုရင်တော့ဓာတ်ကြီးဖြစ်လာကြရမှာရှိဘူးဆိုလိုချင်တာ Facebook ပေါ်မှာပဲအရန်ချင်းကိုတခုခုဆိုလဲဥမာကျောင်းနိုင်ငံအခြေအနေကပွင့်လဲပြောရရင်ဒီပဲမှာမဟုတ် government ကလည်း Facebook ကိုကြောက်ဒီပုံမှာတက်အောင် action ယူတယ်ပုံမှန်သွားတဲ့စာတစောင်နဲ့ Facebook မှာတက်အောင် action ပဲအဲ့ဒါကြီးကမှားတယ်ဒီဟာကြီးကကျွန်တော်တို့ရဲ့ဥစားပြည့်အဆင့်မဟုတ်ပါဘူးနောက်မှ Viber ကနေပြီးတော့မှရုံးသုံး data ကိုပို့တယ်လို့ Gmail ကနေပို့ဒါတွေကစာကျွန်တော်မှားနေတယ်အဲ့တော့ကိုယ့်လက်ထဲရောက်လာတဲ့ information technology ကိုဘယ်နေရာမှာဘယ်လိုသုံးရမလဲဆိုတဲ့အပိုင်းကတော်တော်ကြီးပြန်လုပ်ရအောင်ပါနော် reform ပြန်လုပ်လူငယ်တွေအတွက်ကောလူကြီးတွေကောလူငယ်တွေဆိုလဲကျွန်တော်တို့ internet နဲ့ Facebook နဲ့တောင်မှမကွဲကြတော့
အခုချိန်မှာတော့မြန်မာနိုင်ငံဟာမိုဘိုင်းဖုန်းတွေကိုရုတ်တရက်ကြီးအဆင့်တွေခုံကျော်ပြီးတုံးလာတာကြောင့်မိုဘိုင်းဖုန်းတွေနဲ့အင်တာနက်ကိုအသုံးပြုရတဲ့အခါကိုယ့်ရဲ့လွတ်လပ်ခွင့်ကိုသာမကတခြားသူဘာရဲ့လွတ်လပ်ခွင့်ကိုပါကိုယ်တိုင်မသိလိုက်ပဲထိခိုက်ကျလို့မိသလိုဖြစ်နေပါလေ။ဒါကြောင့်အစိုးရအနေနဲ့အင်တာနက်အသုံးပြုသူပြည်သူတယောက်ချင်းစီကိုအင်တာနက်နဲ့ပတ်သက်တဲ့ကိုယ်ခံအားကောင်းလာအောင်ပြုလုပ်ပေးတင်တယ်လို့ရန်ကုန်လူငယ်ကွန်ရက်ရဲ့ဥက္ကဋ္ဌမတ်တင်စာရှင်းလင်းရေးကအခုလိုပြောပါရစေ
။အင်တာနက်ပေါ်မှာကောင်းလာလည်းရှိရင်မကောင်းလာလည်းရှိပါရဲ့။ဒါကဘယ်သူမှသွားတားဆီးလို့မရနေပါဘူး။နိုင်ငံတကာမှာရှိနေတဲ့အင်တာနက်တွေအသုံးပြုတဲ့ဟာတွေဆိုလည်းဒါမကောင်းလာရှိတယ်ကောင်းလာရှိတယ်။ဘာနည်းနဲ့ပဲအစိုးရတွေကဟိုကာကွယ်ပေးခဲ့ကြတယ်လဲဆိုတော့ဒီအသုံးပြုတဲ့သူ့ရဲ့ပြည်သူတွေပေါ့နော်။ဒါကိုအသုံးပြုတဲ့သူ့ပြည်သူတွေကသူ့မှာကိုခံအားကောင်းအောင်သူပြင်ဆင်ပေးကြတယ်။ကိုခံအားဆိုတာကမကောင်းတဲ့ဟာတွေကိုကိုယ်တိုင်ဟိုစစ်စစ်တတ်အောင်နော်မကောင်းတဲ့ဟာတွေကိုယ်တိုင်သတင်းနေဆိုတဲ့သတင်းအမှားအမှန်ကိုဖတ်တတ်အောင်သူတို့ပြင်ဆင်ပေးကြတယ်အဲ့လိုပြင်ဆင်ပေးခြင်းအချင်းပဲတယောက်ချင်းစီကကိုယ့်ကိုကိုယ်တောင်းဝင်ကိုယူပြီးတော့ကိုယ့်ကိုထိန်းသိမ်းပေးကြတယ်ပေါ့ဒီနည်းကပဲတကယ်ကိုရေရှည်ခံတဲ့ကာကွယ်ပေးနည်းစနစ်အသက်ဖြစ်တယ်လို့ကျွန်တော်တို့ယူဆတယ်ဆိုတော့မြန်မာနိုင်ငံမှာတော့အဲ့လိုမျိုးဟိုပြည်သူတယောက်ချင်းစီရဲ့ကိုယ်ခံအားကောင်းလာအောင်ပြင်ဆင်ပေးနိုင်ချိန်မရလိုက်တဲ့နေမကောင်းတဲ့ဟာတွေပြန်တဲ့ခါမှာမကောင်းတာပြန်ရခေါင်းမလားပေါ့နော်ဒီအင်တာနက်ကမကောင်းတာတွေလာရခေါင်းမလားဆိုကျွန်တော်တို့သွားသားစီးလို့မရအောင
်ဘာကန်ရန်ကုန်2018ရဲ့လူလူဆက်ဆံရေးတာဝန်ကကိုစစောမျိုးလင်ကတော့စိုက်ဘာလော့ထွက်လာရင်တော့အခြေခံဥပဒေမှာပါတဲ့ပြည်သူတွေရဲ့လွတ်လပ်စွာထုတ်ပေါ်ပြောဆိုခွင့်ကိုလည်းမထိခိုက်ဖို့လိုအပ်တယ်လို့မျိုးသားလုံခြုံရေးအကျိုးစီးပွားကိုလည်းကာကွယ်နိုင်ဖို့လိုအပ်တယ်လို့ဆိုပါတယ
်အဓိကပြောရမယ့်ဟိုပြဿနာကကြတော့ဟိုလွတ်လပ်စွာရေးသားဖော်ပြနိုင်ခွင့်ဆိုတဲ့ဒီအခြေခံဥပဒေပြဋ္ဌာန်းထားတဲ့ဟာကိုမထိခိုက်ဘဲနဲ့ဒီမျိုးသားလုံခြုံရေးရောကျိုးစီးပွားရောပါဝင်နိုင်မဲ့ဟာကို balance ညီကြည့်ရမှာပေါ့အဲ့တော့အဓိကတော့ user တွေရဲ့ awareness ပေါ့user တွေအနေနဲ့ဟာဒါဒီကောင်းဒီဆိုးဒီဆိုတဲ့ဟာကိုဆုံးဖြတ်နိုင်တဲ့ပညာရေးမြင့်မားမှုကအများကြီးဆိုင်ပါတယ်အဲ့တော့ခုနဥပဒေတွေဘယ်လောက်ပဲရှိနေပဲအားပဲဖြစ်ဖြစ်အခုအနောက်နိုင်ငံတွေမှာဆိုတဲ့ဒီ impact တွေကိုအများကြီးရိုက်ခတ်တယ်ဟိုလိုဥရောပသမဂ္ဂ Facebook ပေါ်မှာ warning ပေးတာတွေရှိတယ်ပေါ့နော်ဒါကတော့ဟိုမူလပိုင်ရှင်ဖြစ်တဲ့ဒီ Facebook ရဲ့သူတို့တာဝန်တွေလည်းယူရမယ့်အပိုင်းတွေလည်းရှိရပေါ့ social media တို့ပြောတဲ့ခါမှာ Facebook တခုလည်းမဟုတ်ဘူးပေါ့နော်တခြားသောအရာတွေလည်းရှိပါသေးတယ်ဒီမှာဆက်သွယ်ရေးပေါ့အဓိကတော့ဆက်သွယ်ရေးဖြစ်နေတဲ့ Viber ပဲဖြစ်ဖြစ် Twitter ပဲဖြစ်ဖြစ်ဘလို့ပဲဖြစ်ဖြစ်ဘလို့နည်းနဲ့ပဲဖြစ်ဖြစ်လူလူအနေနဲ့ဟိုကောင်းချိုးဆိုချိုးနှစ်ခုလုံးကိုတွန်းတွယ်ပြီးတော့သုံးနိုင်တဲ့အနေအထားတစ်ရက်ဖြစ်လာအောင် awareness ဖြစ်လာအောင်ဒါမျိုးတွေကိုဆိုရအနေနဲ့ကတွန်းပြီးတော့ဆောင်ရွက်ပေးဖို့လိုတာပေါ့နော်ခုနအသိပညာပေးရဆိုတာကအဲ့ဒါမျိုးကိုပြောတာပါဥပမာတက်တက်ပြန့်ပြန့်ဒါကတော့ဟိုတင်းနေကိုဘယ်လို verify လုပ်ရမလဲဘယ်လိုအကြောင်းအရာတွေကိုဟိုတော့မ share သင့်ဘူးပါဘူးပေါ့ဒါကဟို Facebook ကလည်း awareness လုပ်ပါတယ်ကိုကြောင့်ဘာဖြစ်နိုင်လဲဘယ်လိုဖြစ်နိုင်လဲဆိုတဲ့ဟာတွေဟိုမြန်မာပြန်ပြီးတော့ဟိုထုတ်ပြရရင်လည်းရှိတယ်ပေါ့နော်အဖွဲ့အစည်းတွေရရင်ပြီးတော့ဒါမျိုးတွေဟိုဝိုင်းဝန်းပြီးတော့ကူညီပေးရမှာပေါ့
cyber law ကိစ္စနဲ့ပတ်သက်လို့တော့လိုရင်မှလက်စားမိုင်းနေမှာရန်ကုန်တက္ကသိုလ်မှာလူငယ်နဲ့ social media ဆိုတဲ့စကားဝိုင်းဆွေးနွေးပွဲတစ်ခုပြုလုပ်ခဲ့ပြီးအစိုးရလူငယ်နဲ့တက်ဆိုင်ရာတာဝန်ရှိသူတွေတက်ရောက်ခဲ့ကြပါတယ်ကျွန်တော်ကောင်းမြတ်ဖြိုပါအင်္ဂါတရင်အေဂျင်စီကနေဒီဝေကိုပေးပို့လိုက်တာပ
ါမြန်မာတခွင့်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင
်ဒီဝေမြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပြနေပါတယ် မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့8နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေညကင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင်စနေည VOA မြန်မာပိုင်းအစီအစဉ်ကိုည9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 25 30နဲ့50နဲ့လိုင်းလိုက်မီတာ190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုမြန်မာစံတော်ချိန်ည9နာရီခွဲပြီးမှတော်ရရှင်တွေစောင့်မျှော်နေတဲ့ဓာတ်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်ထုတ်လွှင့်ပေးပါတော့မယ်စီစဉ်တင်ဆက်သူမှတ်ဧတနာကျော်နဲ့ထုတ်လုပ်သူမတ်စုမွန်တို့တင်ဆက်ပေးသွားမှာပါရှင
်မင်္ဂလာပါစနေညတိုင်းရိတ်လေးလိုင်းအစီအစဉ်ကအကျိုးကျေးဇူးပါရရှင်ဒီမှာဒီနေ့ဆွေးနွေးပေးမယ့်အကြောင်းအရာကတော့ဒီမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကြားမှာတရုတ်နိုင်ငံအနေနဲ့ဂျောင်းဝင်ညှိနှိုင်းပေးရမှာဒီပြဿနာဖြေရှင်းဖို့အတွက်အဆင့်3ဆင့်ပါဖြေရှင်းနည်းတရက်ကိုလည်းအစိုးပြုထားပြီးသားပါပြီဒါကြောင့်မလို့တရုတ်ကအရင်ကရက်တည်နေတယ်လို့မျိုးတခြားနိုင်ငံပြည်တွင်းရေးဝင်ဆက်ဖို့ဆိုတဲ့မူရင်းကနေပြောဘာလို့တွေးဖွဲ့သွားတာလဲပေါ့နော်ရခိုင်အရေးကိုဘာလို့တရုတ်ကအဲ့ဒီလောက်စိတ်ဝင်စားမှုရှိနေလဲဘလို့အကျိုးစီးပွားတွေတရုတ်တွေဖြစ်ထွန်းနိုင်လဲဆိုတာကိုဆွေးနွေးကြမှာပါဆွေးနွေးဖို့ကျွန်မဖိတ်ခေါ်ထားတဲ့ဒီပင်လိုက်ဆွေးနွေးမဲ့သူတွေလည်းလေးလိုင်းပေါ်ကိုရောက်နေပါလိမ့်ရှင်ကျွန်မပထမဦးဆုံးဖိတ်ခေါ်ထားတဲ့သူကတော့တရုတ်မြန်မာအရေးလေးလာတုံသက်သူဒေါက်တာလှကျော်စောဖြစ်ပါရင်နောက်ပြီးတော့ဒီသတင်းစာဆရာနဲ့နိုင်ငံရေးလေးလာတုံသက်သူဦးစီသူအောင်မြင့်ကိုလည်းဖိတ်ခေါ်ထားပြီးတော့ဟိုတရုတ်ဟိုဒီရခိုင်ဒေသမှာရွှေ gas တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးအဖွဲ့ကကိုဝမ်းအောင်ကိုလည်းဖိတ်ခေါ်ထားပါတယ်အလုံးမင်္ဂလာပါရှင်ဟုတ်ကဲ့โอเคจ๋าได้ป่ะล่ะရှင်โอเคโหปฐมอู้ซ้องดีปินไนซินเนี่ยตัวတွေကိုเนเน่လေးต้องตัดไปสิจมาเลยดีเจ้าอย่างเนี่ยปัดเสร็จပြီးတော့ဒါပေမဲ့အဲ့ဒါမပြောခင်မှာတော့ဒီตอราชินเนี่ยยีลาရဲ့ซาตูตูလေး2ซองအရင်ပြောပြไปจมาเลยဒီကိစ္စเนี่ยปัดเสร็จပြီးတော့ပါဒီไซมินคันဆိုတဲ့ตอราชินကတရုတ်ဘက်ကဒီတစ်ဖက်ကလည်းတရုတ်ကြီးရဲ့မဟာစီမံကိန်းကမြန်မာနိုင်ငံထဲမှာရှိနေတယ်။ဟိုနိုင်ငံတကာရဲ့ဖိအားပေးမှုတွေကိုလည်းမြန်မာနိုင်ငံကရင်ဆိုင်နေရတဲ့အချိန်မှာတရုတ်ဘက်ကအခုလိုအကူအညီပေးပြီးတော့ဖြည့်ရှင်းရင်ဟိုမြန်မာဘက်ကဘာပြန်ပေးရမလဲမသိဘူးဆိုပြီးတော့သူကတော့နည်းနည်းတန်တရားနဲ့ရေးထားတာပါ။နောက်ထပ်သောရရှင်လှထွန်းဆိုတဲ့သောရရှင်ကတော့ဗမာစကားပုံတစ်ခုဖြစ်တဲ့မစွန်းရင်ကရှိကစွန်းရင်ကညီဆိုတဲ့စကားပုံကအခုရခိုင်အရေးပြဿနာတရုတ်နဲ့ဗမာစစ်ကောင်းဆောင်ရဲ့ခီးစဉ်ကတက်ထိပ်ဖို့ပြပါတယ်တရုတ်အဆိုပြုချက်၃ချက်မှာဗမာစံတက်တဲ့အချက်တွေပါတာမတွေ့ရပါဘူးတဲ့နေမည်ရှင်းလင်းမှုတွေဟိုရက်ဖို့ပြစ်ခတ်ရက်စဲရေးနောက်ပြီးတော့ဒုက္ခသည်တွေပြန်လည်ခေါ်ယူနေရချထားပေးရေးအရေးရှိဟိုနီလန်းရှာဖို့ဒီကိစ္စဖြေရှင်းဖို့နီလန်းရှာဖို့တွေပဲပါဝင်ပါတယ်ဆိုပြီးတော့ရေးထားပါတယ်ကျော်အန်တီဒေါ်လာဒေါက်တာလှကျော်စောပထမဦးဆုံးမေးချင်ပါတယ်ရှင်ဒီတစ်ခေါက်တရုတ်ကဘာဖြစ်လို့ဟိုဒီကိစ္စမှာတော်တော်လေးကိုဟိုတိတိတတ်တာထင်ထင်ရှားရှားအချက်၃ချက်ကိုပါအကြံပြုပြီးတော့ဒီကိစ္စကိုဝင်ပြီးတော့ဖြေရှင်းဖို့သူတို့အကြံပြုရတယ်ဆိုတာလေးကိုနည်းနည်းသုံးသပ်ပေးပါရှင့်ဟယ်လိုအန်တီ
ကအခုလိုပါလာတဲ့ကိစ္စမှာအကြောင်းကြီးနှစ်ခုရှိတယ်တစ်ခုကနိုင်ငံတကာအကြောင်းပေါ့နော်နိုင်ငံတကာအကြောင်းမှာကနိုင်ငံတကာမှာအခုဟိုအပြောင်းလဲတွေအင်မတန်များလာတာဖြစ်တဲ့အတွက်ဒီရုပ်ကလည်းသူ့ရဲ့မဟာဗျူဟာကိုပြောင်းလာတာဖြစ်တယ်အဲ့တော့နိုင်ငံတကာမှာအရင်တော့တော်တော်လဲလဲဝင်ရောက်လှုပ်ရှားနေတဲ့အမေရိကန်ပဲဖြစ်ဖြစ် EU နိုင်ငံတွေပဲဖြစ်ဖြစ်ဒီအင်အားကြီးနိုင်ငံတွေကကိုယ်နိုင်ငံအရေးအခင်းနဲ့ပဲကိုယ်ကရှုပ်ရှက်ခတ်နေပြီးတော့နိုင်ငံတကာအရေးအခင်းတွေမှာနီးသက်လန်းသက်နော်ဖြေရှင်းနိုင်တဲ့လမ်းတွေရှာမတွေ့ဖြစ်နေတာအဲ့လိုအခါမျိုးမှာအမေရိကန်ဆိုပေါ်တောင်ဆိုးသေးတယ်နော်သူကဒီကမ္ဘာစက္ကူဘဝတောင်နောက်ဆုတ်သွားတာစီးပွားရေးရနိုင်ငံကြီးရအများကြီးနောက်ဆုတ်တဲ့လုပ်ငန်းတွေလောက်လာတော့နိုင်ငံတကာဒီဆင်မြင့်ပေါ်မှာလေးဟာနေလို့ဖြစ်လာတဲ့အခါမှာတရုတ်အနေနဲ့သူ့ကိုယ်သူဒေသအင်အားကြီးနိုင်ငံအဖြစ်ကနေပြီးတော့ကမ္ဘာအင်အားကြီးနိုင်ငံတရအဖြစ်တက်လှမ်းလာတဲ့ဖြစ်ရအနေနဲ့ဒီကိစ္စတွေမှာပါဝင်လာတာဖြစ်တယ်ဒါတိအချက်ကဒါတရုတ်ရဲ့နိုင်ငံတကာအမြင်ပေါ်မှာပြောင်းလဲလာတဲ့ view ဟာခြေလာဒုတိယတရုတ်ရဲ့ပြည်တွင်းကိစ္စနဲ့ဆိုင်တယ်တရုတ်ရဲ့ပြည်တွင်းကိစ္စမှာအထူးသဖြင့်စီးပွားရေးတရုတ်ရဲ့ငွေကိုစီးပွားရေးပုံစံကသူကထွက်ကုန်အားပြုတဲ့စနစ်ကနေပြီးတော့သူကတခြားနီလန်းရှာဟာတော့မကင်ဖြစ်လာတယ် တော့တခြားနီလန်းကိရှာတော့မယ်ဂိမ်းဖြစ်လာတဲ့အခါမှာသူကအဲ့ဒီအားလုံးပါဝင်တဲ့စီးပွားရေးစနစ်တစ်ခုဖြစ်ဖို့ဆိုရင်ကမ္ဘာငြိမ်းချမ်းရေးကိုထိန်းသိမ်းရမယ်ဆိုတဲ့ဟို conclusion ပေါ့ညီကုန်းချုပ်ချက်ကိုရထားတယ်အထူးသဖြင့်သူ့ဘေးပတ်ဝန်းကျင်ကအပူွက်တွေကိုရှင်းဖို့လိုတယ်လို့သူကတွက်မိတဲ့အတွက်လက်ဥမှုရှိရှိဗမာပြည်အရေးမှာဝင်ပါလာတာဖြစ်တယ်တကယ်တော့သူဒီလိုအပူွက်တွေကိုလိုက်ပြီးတော့ငြိမ်းချမ်းနေတာဗမာပြည်တပီတည်းမဟုတ်ဘူးတခြားဥမာမြောက်ကိုရီးယားကိစ္စဆိုလည်းသူကဒီလိုပဲအချက်နှစ်ချက်တင်ပြတယ်ဥမာဆီးရီးယားကိစ္စလိုဟာမျိုးအရှိအလေပိုင်းကိစ္စလိုဟာမျိုးဒီလိုဟာတွေမှာလည်းသူပါဝင်ပတ်သက်နေတာဖြစ်တယ်ဒါကြောင့်မလို့ဒီဗမာပြည်မှာကြတဲ့အခါကျတော့တခုကသူ့ရဲ့အဲ့မဟာဗျူဟာခြေလမ်းတစ်ခုအနေနဲ့ပါတာလဲပါတယ်ဒုတိယသူ့ရဲ့ကိုယ်ပိုင်စီးပွားရေးဖြစ်တယ်သူ့ရဲ့ကိုယ်ပိုင်အရေးကြီးတွေဖြစ်တယ်ရင်းနှီးမြှုပ်နှံမှုတွေကလည်းပမာပြီးမှတော်တော်ကိုထဲထဲဝင်ဝင်ရှိနေပြီအဲ့တော့အဲ့ဒီဟာတွေအားလုံးကိုကြည့်ပြီးတော့တရုတ်ကအရင်ကဖြစ်တယ်ဟလားကိုယ်နိုင်ငံအဲသူများပြည်တွင်းကြီးဝင်းမဆွေကြီးဆိုတာတဲ့အခုသူ့ရဲ့တန်ခင်းတမန်ကြီးကိုလက်ဦးမှုရှိတယ်တက်ချွားမှုရှိတယ်ဒီတန်ရင်တမန်ရင်လီလာများအဖြစ်ပြင်ဆင်သတ်မှတ်လာပြီးတော့ဒီလိုလက်အမှုရှိရှိဝင်ပြီးပါဝင်လာတာဖြစ်တယ်အဲ့ဒါနောက်တစ်ချက်ကလည်းတရုတ်ကဒီဗမာပြည်ရဲ့ရခိုင်အရေးဟာသူ့နိုင်ငံရဲ့ပိုလန်မှစီမံကိန်းကြီးကိုတာဂက်ထားတာဖြစ်တယ်ညှိနှိုင်းထားတာဖြစ်တယ်ဒါမပြက်ပြက်အောင်ဖြစ်မဲ့ဟိုခြေလမ်းမျိုးဖြစ်တယ်လို့သူကတွက်တယ်အထူးသဖြင့်ဗမာပြည်နဲ့ဘင်္ဂလားဒေ့ရှ်နဲ့ဆက်ပြီးသွားမှာကိုစိုးရိမ်မှုများအဲ့ဒါကြောင့်မလို့ဒီကိစ္စမှာသူကဘင်္ဂလားဒေ့ရှ်ကိုရောဗမာကိုရောနှစ်နိုင်ငံရင်းကြားမှာဝင်ပြီးတော့ဖြန့်ပြေးပေးတဲ့သမောနှစ်နိုင်ငံချင်းကြပဲဆက်ဟိုဖြည့်ရှင်းမှုလိုတယ်နိုင်ငံတကာကဝင်ပါစရာမလိုဘူးဆိုပြီးသူကလက်ဦးမှုရှိရှိဝင်ပါလိုက်တာဖြစ်တယ်လို့မြင်ရပါတယ်
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ဒေါက်တာလှောက်ကျော်ဆိုတုံသက်တာပါအချုပ်အဖြစ်ပြောရမယ်ဆိုရင်ဒီဟိုတရုတ်နိုင်ငံကနေပြီးတော့ဒီဟိုကမ္ဘာဟိုနိုင်ငံရေးစခုံမှာဒီသူတို့ရဲ့ဗျူဟာပြောင်းပြီးတော့ဝင်လာတဲ့ပုံရှိရယ်နောက်ပြီးတော့သူတို့ရဲ့ဟိုဟိုအခြေခံစီးပွားရေးကောင်းအောင်လို့ကမ္ဘာငြိမ်းချမ်းရေးလှုပ်ဆောင်မှရမယ်ဆိုပြီးရေယုံချုပ်ကြည့်မှုနောက်တစ်ခုကလည်းမြန်မာနိုင်ငံနဲ့ပတ်သက်ရင်တော့အဓိကရခိုင်ဒေသဒီသူတို့ရဲ့ပိုလန်မှစီမံကိန်းအတွက်အထူးအရေးကြီးတဲ့ဒေသဖြစ်တဲ့အတွက်ကြောင့်မလို့ဒီရခိုင်ဒေသငြိမ်းချမ်းရေးကလည်းတရုတ်အတွက်အရေးပါတယ်ပေါ့လေဒါဒေါက်တာလှကျော်ကသုံးသက်တာပါဦးစီသူအောင်မြင့်အနေနဲ့ရောဒီလောက်ဟိုစားဒီကိစ္စမှာတော်တော်လေးကိုတရုတ်ကစိတ်ဝင်စားမှုပြပြီးတော့ဝင်ရောက်ပြီးတော့ဒီဟိုစားဖြည့်ရှင်းမှုစူးစမ်းတာဘာကြောင့်လို့သုံးသက်ပါလဲရှင်
ကျွန်တော်လာလေတော့ကတော့ဟိုအချက်နဲ့တစ်ချက်မကရှိနိုင်ပါလေအဲ့ဒါကဘယ်လိုလဲဆိုတော့2015ခုနှစ်ကျွန်တော်တိုင်ကြီးမှာစုံစမ်းကြည့်အခြေအဖြစ်လာတယ်အပြောင်းလဲတွေဖြစ်လာတော့အဲဒီနိုင်ငံကလည်းရှေ့မှာတော့ဆိုရင်ဒီဖြစ်အနာရှင်အစိုးရတွေနဲ့ဒီဆက်ဆံနေတာပေါ့အဲ့ဒီတော့ကလည်းဒီမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့မှဟိုကမ္ဘာကြီးကဝိုင်းပယ်နေတဲ့အချိန်မှာသူကရက်တီပေးနေတဲ့မှာမြန်မာပြည်ထဲမှာစီးပွားဟိုဆက်ဆံရေးကောင်းအောင်လုပ်ဒီမှာဒီတဲ့ကတရားစတာထုတ်ယူတာလေးစီးပွားရေးလုပ်တာလေးဒါတွေသူလုပ်ခဲ့တယ်။အဲ့တော့ဒီအပြောင်းလဲဖြစ်သွားတဲ့အခါမှာနိုင်ငံရေးရမြန်မာနိုင်ငံဟာဒါအနောက်နိုင်ငံပဲရင်းနေနိုင်ငံဖြစ်သွားမလား။သူ့နဲ့ဒါရင်းနှီးမှုတွေရော့ချသွားမလား။အဲ့ဒါလို့စိုးရိမ်ပြီးတော့မှဆက်ဆံရေးတွေပုံပြီးတော့ကောင်းအောင်သူအများကြီးကြိုးစားတာတွေတွေ့ရတယ်။တွေ့ရတဲ့အခါကျတော့အခုလက်ရှိဒီအရေးကြီးတဲ့ပတ်သက်ရင်တော့သူတကယ်ဝင်ပါတာတော့ပထမအကြောင်းပါဆိုတာဖြစ်တယ်ဆိုရင်2015နှစ်ဆန်းလောက်မှာပဲဒါကုကံတက်ပြီးကဒါမြန်မာနိုင်ငံသိဘူးပေါ့နော်ဒါဝင်တိုက်တဲ့ကိစ္စကြီးရှိတဲ့အပေါ်မှာမြန်မာတပ်တော်နဲ့တရုတ်နဲ့ဆက်ဆံရေးကတော်တော်ကိုဆူဆူဝါဖြစ်ခဲ့တယ်။အဲတော့အခုကိစ္စပေါ်လာတဲ့အခါကျတော့မြန်မာတပ်တော်ကိုနိုင်ငံတကာကဒါဖိအားပေးတယ်အပြစ်တင်တယ်ဒီလိုအခြေအနေမျိုးမှာဆက်ဆံရေးကြီးပြန်ကောင်းအောင်ပြီးဆောက်ချင်တဲ့အခါကျတော့ရက်တီပေးတာအပြင်ကိုကူညီပေးဖို့လည်းသူလုပ်လာတယ်။အဲဒါကတစ်ချက်လောက်ဖြစ်မှာပေါ့။ဒီတော့နောက်တစ်ခုကဘာရှိတယ်လဲဆိုတော့ဒီမှာဒီတော့မှရင်းနှီးမြှုပ်နှံမှုတွေများတဲ့အခါကျတော့မြန်မာနိုင်ငံကိုအခုလိုအနောက်နိုင်ငံတွေကဝါးပြီးတော့မှတပေးရတဲ့ချိန်မှာရက်ခံပြီးတာပေါ့နောက်တစ်ချက်ကရခိုင်ပေါ့ရခိုင်ပြည်နယ်ကသူ့တဲ့အရေးအကြီးပါတယ်ဒီပိုလန်မှာဒီနိုင်ငံမတိုင်ခင်ကတည်းကသူကပြည်နယ်တစ်ခုပေါ့နော်ပြည်နယ်တစ်ခုအတုံးချရေးဆိုတဲ့သူ့ဘူဝါဒကရှိထားပြီးသားပဲဆိုတော့ဒီရခိုင်ပြည်နယ်ကစောက်ချူရဲ့စိတ်ကမ်းရနေတဲ့အဲအခုဆိုရင်ဟိုဟာကြီးကလုံနေပြီကဲဆိုင်လိုက်လို့ရင်းနဲ့တက်လိုက်လို့ကလုံနေပြီနောက်တော့ဒီလိုစိတ်ကမ်းတွေပါလေဒီဖောက်ပြီးတော့မှပြည်နယ်ရေကြောင်းကုန်တွေကြီးအတွက်ပါအဲ့ရဒီလိုဘူးဆိုတဲ့ခါကျတော့ရခိုင်ပြည်သားကသူကအများကြီးရေးပါတယ်။အေးပါတဲ့ခါကျတော့ရခိုင်ပြည်သားမှာအခုဟိုဘင်္ဂလားဒေ့ရှ်နိုင်ငံမှာသတိပက္ခတွေဖြစ်လာတဲ့ခါကျတော့ဦးဝေးပြင်လိုက်တယ်ဆိုရင်ဟိုဘာလို့ဒီလိုဒီဒေသတည်နေရောမြန်မာအစိုးရရဲ့ကြီးကြီးတင်သူရောသူ့ရဲ့ဩဇာရောအများကြီးရှိလာမယ်ဆိုတာကိုသူတွက်ချက်ပုံရတယ်။ဒါကြောင့်အခုဆိုရင်ကျွန်တော်သိကြလိုက်ဆိုရင်ဒီအချိန်အခွင့်အဖွင့်ကိုလည်းသူစီလုပ်ပြီးတော့မှအဲ့ဒါလိမ့်လာဆိုင်ကြတယ်ပါလေလည်းလုပ်နေပြီဒီအကြောင်းရတယ်ဒီနားမရအောင် ဆိုတော့အဲ့ဒီလိုအကြောင်းအရာကြီးအကုန်လုံးစုံနေပြီးတော့မှ
ဟုတ်ကဲ့ပါဦးစီတော်မြင့်သုံးသက်တာပါဦးစီတော်မြင့်ကတော့ချုပ်အဖြစ်ပြောရရင်ဒီဟိုမြန်မာစစ်တပ်နဲ့အရင်တုန်းကဟိုဥစားဖြစ်ရဒီကိုကန့်ဖြစ်ရမှာဒီစိတ်ဝင်ခွဲခဲ့တာကိုပြန်ပြီးတော့ဟိုဖားထိဖို့စူးစမ်းတာကောဟိုနိုင်ငံတကာနဲ့မြန်မာနဲ့နည်းနည်းဟိုမကြင်မလဲဒီကိစ္စပေါ်မှာစိတ်ဝင်ခွဲနေတဲ့အချိန်မှာသူကမြန်မာပြည်ဘက်ကနေပြီးတော့ရက်တီပေးပြီးတော့အကာအကွယ်ပေးတာမျိုးသူ့ရဲ့ဟိုအော်ဒါပို့ပြီးတော့တကူထွားအောင်နောက်ပြီးတော့သူ့ရဲ့စီးပွားရေးအကျိုးစီးပွားအတွက်လည်းဟိုကာကွယ်တဲ့သဘောမျိုးနဲ့ဟိုလုပ်တယ်လို့သုံးသပ်ပါတယ်ရှင်ဆိုတော့ပထမဦးဆုံးကျမကလောလောဆယ်ဟိုဒီအကြောင်းအရာဆွေးနွေးဖို့ဒီလေလိုင်းပေါ်မှာရောက်နေကြတဲ့တော်ရရှင်တွေကိုပဲဦးစားပေးလိုက်ချင်ပါတယ်။ဟိုပထမဦးဆုံးလှိုင်တာယာကကိုမင်းမင်းကိုခေါ်ချင်ပါတယ်။ကိုမင်းမင်းကြားရပါလား။
ဟုတ်ကဲ့ရှင
်။ကိုမင်းမင်းဟိုဇာပင်နိုင်ဆွေးနွေးရဲ့ဒေါက်တာလှကျော်ကျော်ဦးစီသူအောင်မြင်ရှိပါတယ်။မေးချင်တာမေးမြန်းနိုင်ပါတယ်။ကိုရဲ့ဒီထင်မြင်ယူဆချက်ကိုလည်းဖော်ထုတ်နိုင်ပါတယ်။
ပထမပြောချင်တာနှစ်ပိုင်းတော့ပြောချင်တယ်နော်။နည်းနည်းတူတူလေးတော့ပြောပြပါမယ်။ဆိုတော့ပထမတစ်ပိုင်းကတော့ဆိုးဆိုးကတော့ဟိုအမတ်ပြောထားတဲ့အပိုင်းကတော့ကိုကြည့်ဒီအမတ်ပြောထားတဲ့အပိုင်းညာကတိရုပ်ကားကြောက်ဒီအမနိုင်ငံရဲ့ဒီတမိုင်းလေးဝင်လာတယ်ဆိုတာပထမပြောထားတဲ့အပိုင်းမှာနည်းနည်းရှင်းနေပြီပေါ့နော်ဒါအတူတက်ဒါတကယ်ဖြစ်ဖြစ်အောင်သူကဒါမြန်မာနိုင်ငံရဲ့ဒါဒီရခိုင်ရေးချင်းဒီဝင်မဖြစ်တော့မယ်ဆိုတာလေဒါတော့ဟိုရှိလို့မရပြောအောင်နည်းရှင်းနေပြီပေါ့အဲကျွန်တော်တို့ကဒုတိယတစ်ပိုင်းကိုကျွန်တော်ပြောချင်တာကကျွန်တော်လက်ရှိတိုင်တယ်နေတဲ့အစိုးရကရောဒီတရုတ်ကဝင်ရောက်ဖြည့်ရှင်းတာသူကရိုးသားမှုရှိတာဟမ်သူကတရုတ်တွေလည်းသူကသူမပိုင်သူတက်ဒီမှာမလုပ်ဘူးကြာသူတို့ကသူတို့တက်ကြံမှသူကလုပ်တဲ့လူမျိုးကြီးကျွန်တော်ကဟိုပြောချင်တာကသူတက်မကြံသူမလုပ်တဲ့လူမျိုးတယောက်ကိုကျွန်တော်ကအခုဆက်ဆံနေရတယ်ပေါ့နော်ဆက်ဆံနေရတဲ့ခါကျတော့အခုပဲကြည့်ပေါ့ဗျာကျွန်တော်တို့ဒီဟိုအမေရိကန်နဲ့ဒီကမ္ဘာ AI နိုင်ငံဒီချက်နိုင်နိုင်ငံမှာတရုတ်ကိုကျွန်တော်ကအခုပြန်ပြီးတော့ကျွန်တော်တို့ကတော့ဟိုပေါင်းတင်းနေရပြီဆိုတဲ့အခါကျတော့တရုတ်ကိုကျွန်တော်တို့ကရင်းရှေပေါင်းတင်းတဲ့နိုင်ငံလည်းမဟုတ်ဘူးကျွန်တော်အမေရိကန်ကိုလည်းကျွန်တော်တို့ကပေါင်းတင်းဟန်းနေကြနော်ဒါဖြစ်လို့ဒီအမေရိကန်ကတအားဟလာတယ်ဟလာတယ်ဆိုတဲ့အခါကျတော့ပြောချင်တာကအမေရိကန်ကလည်းတအားဟလာရင်ရင်းရှေမှာကျွန်တော်တို့နိုင်ငံရဲ့ဟိုပေါ့ဆိုးကျိုးတွေဟာဒါကြည့်လာမှာပေါ့ကျွန်တော်တို့ကပြောချင်တာအစနိုင်ငံလုံးကိုကျွန်တော်တို့ကဗျာဟိုပါပေါ့ဟိုကမ္ဘာကြီးဖြစ်စီနေပေါ့ဗျာဟိုပေါင်းနေပေါင်းနေပေါင်းနေနေစီနေပေါ့ဆိုတော့ကျွန်တော်တို့ကအဲ့လိုမျိုးအမေရိကန်ရောတရုတ်ကိုကျွန်တော်တို့ကဟိုပို့တဲ့ပတ်နာဖြစ်ကြောင်လုံနိုင်မှတာဒီကျွန်တော်တို့နိုင်ငံရဲ့ဖြူကြတာတောင်းလာမှာဗျာတရုတ်ကတော့ကျွန်တော်တို့ကလုံးဝကိုယုံကြည်ပြရမရှိဘူးလို့လည်းပြောလို့ရတယ်ဗျာနော်ဟိုဒီပြောရမယ်ဆိုသူကသူ့အတွက်မကြံရင်လုပ်တဲ့နိုင်ငံမှမဟုတ်တာဟုတ်ဒါနဲ့ကျွန်တော်တို့ကအရှိတောင်အားချမှာကိုတရုတ်အင်းကြီးတရုတ်နိုင်ငံတို့ကတော့အကူရမှာဗျာအားချမှာဒါပေမဲ့အင်းကြီးတရုတ်နိုင်ငံနဲ့တမိုင်းအဆက်သက်ကိုကြည့်ရတာကျွန်တော်တို့နိုင်ငံပေါ်မှာတရုတ်ကကောင်းတဲ့အခွင့်အရေးတကွတ်မှမရှိဘူးဗျ။ဒါပေမဲ့ကိုတိုင်ကြီးကညံ့လာရဲ့ပါတာပေါ့ဗျ။ကိုတိုင်ကြီးကဆိုတော့လူကြီးညံ့လာရဲ့ပါတာပေါ့။ဆိုကိုညံ့မှာတများအခုဆွဲလို့ရမှာဟုတ်။ဆိုအဲအကြောင်းကိုကျွန်တော်ကလမ်းလမ်းတစ်ပိုင်းရတော့စိုးစိုးကအမှားနဲ့ကိုကြည့်ပြောင်းနေကြောက်ရတဲ့အပိုင်းဟာကျွန်တော်ကတော့ပြောချင်တဲ့အပိုင်းဟာပြီးသွားပြီ။အဲဒုတိယအပိုင်းမှာကကျွန်တော်ပြောချင်တာကအမေရိကန်ကိုအချင်းပြောင်းပြန်သွားအောင်အမေရိကန်ကိုချင်းပြောင်းပြန်ပါမယ်ပြုတ်ကိုရချင်းပြောင်းပါမယ်ဟုတ
်ကဲ့
အဲ့နေရာကိုကျွန်တော်ကပြန်ဖတ်ပြန်ရတယ
်ဟုတ်ကဲ့ဟိုကိုမင်းမင်းကဒီမှာပြောတာကအမေရိကန်ကိုပြေးလဲအောင်ဟိုပြန်ပေါင်းရမယ်ဆိုလို့ဒီရခိုင်ကိစ္စပြေးလဲဖို့တကနိုင်ငံတကာကရောဒီဟိုဝိုင်းပြီးတော့လိုလားနေတဲ့ကိစ္စပါအဲ့တော့ဒီကိစ္စမှာတရုတ်ကပဲဝင်ရှင်းရှင်းဟို EU ကပဲရှင်းရှင်းအမေရိကန်ကပဲရှင်းရှင်းဒီကိစ္စကိုအခုအနေထားရတရုတ်ကဝင်ပြီးတော့ဖြည့်ရှင်းလို့ကြားဝင်ဆေးဆက်လို့အောင်မြင်သွားတယ်ဆိုရင်ရောအမေရိကန်ကဟိုအဲ့ဒါကိုဒေါ်သာသူတို့မလုပ်လိုက်ရလို့ဒေါ်သာထွက်မှာမလို့လားဟိုဒေါက်တာလှကျော်ဆိုဘယ်လိုသုံးသပ်ပါလဲရှင်ဘာလို့လဲဆိုဒီဖြည့်ရှင်းရေးကအလုံးလိုလားနေတဲ့ကိစ္စပဲဆိုတော့
ဟုတ်ကဲ okay. တရုတ်ကတော့ तू ကသူ့ရဲ့ဟိုစဉ်းစားနည်းတွေထဲမှာ तू ကအခုလောလောဆယ် तू နှစ်ဖက်စလုံးအကျိုးရှိရေးကိုစဉ်းစားပါတယ် तू ကလည်းဘယ်နိုင်ငံနဲ့ပဲဆက်ဆံရေးလုပ်လို့သူ့အတွက်လည်းအကျိုးရှိရမယ်အဲ့ဒီနိုင်ငံအတွက်လည်းအကျိုးရှိရမယ်လို့စဉ်းစားလာပါအဲ့တော့အမေရိကန်နဲ့တရုတ်ဆက်ဆံရေးကလည်းအခုတစုံတရာကောင်းမွန်နေပါတယ်ဒါဆက်ဆံရေးတက်လို့ခေါ်တယ်အင်အားကြီးနိုင်ငံကြီးများကဆက်ဆံရေးတက်အဲ့တော့ဒီကိစ္စမှာအမှအပြင်မြောက်ကိုရီးယားကိစ္စဆိုပါတော့မြောက်ကိုရီးယားကိစ္စဆိုတရုတ်နဲ့အမေရိကန်နဲ့ပူးတွဲပြီးတော့ဖြည့်ရှင်းနေတာပါပဲအဲ့တော့ဗမာပြည်အရေးခင်းမှာလည်းအခုကဟိုဆွေးနွေးတဲ့သူတို့ကကျွန်မလက်ခံပါတယ်ကျွန်မတို့လိုနိုင်ငံမျိုးလေးကအမေရိကန်နိုင်ငံနဲ့ကိုတရုတ်နိုင်ငံနဲ့ကိုဆက်ဆံမှုကောင်းအောင်လုပ်ရမှာပါဘာဖြစ်လို့လဲဆိုတော့ဒါမှသာလဲအမေရိကန်ရှီယာလဲကျွန်မတို့တင့်တော်တဲ့အဲလူကြီးချင်းအရင်းကြီးတွေတရုတ်ပြည်ကလည်းဒီလိုပဲတင့်တော်တဲ့လူကြီးချင်းအရင်းကြီးတွေရရှိနိုင်မှာဖြစ်ပါတယ် ဒီဖြစ်ရကြောင့်အမေရိကန်နဲ့ကျမတို့ဝေးကွာသွားမယ်လို့တော့မထင်ပါဘူးတရုတ်ကတကယ်လို့ဝင်ဖြည့်ရှင်းပေးလို့အေးသွားအခုပဲကြည့်အမေဘင်္ဂလားဒေ့ရှ်နဲ့ပမာဏနိုင်ငံနဲ့နိုင်ငံသဘောတူစာချုပ်တွေပါလေလဲချုပ်ထားပြီးပါပြီအဲ့တော့အဲ့လိုအဆင်ပြေသွားတဲ့အချိန်အားလုံးကိုအကျိုးရှိတယ်အမေရိကန်တို့လည်းအကျိုးရှိတာပဲဘက်စတယ်လက်ဆန်ပြောတဲ့ထက်မှလည်းပါတာပါပဲဒါကြောင့်မလို့ဒီကိစ္စ
ဟုတ်ကဲ့ဟုတ်ကဲ့ကြားရပါလားရှင်ဟုတ်ကဲ့ဟိုပထမဦးဆုံးဒီဟိုဇာပေါင်းဆွေးနွေးခြင်းလို့ပြောလာတာပါသူကကုတုဖလောင်ဒုက္ခတဲ့စခန်းမှာရောက်နေတဲ့ဒီစစ်ပြေးရိုဟင်ဂျာဒုက္ခတဲ့ဖြစ်ပါတယ်ကိုခင်ဆိုးခေါ်ကိုအာလီရှိပါလားလေးလိုင်းပါပါရှင်
ဟုတ်ကဲ့ပါခင်ဗျာသူတို့ပြောကြတာအဲ့ဒါတော့မင်းတော့မယ်တယ်ဒါမှမဟုတ်ကျွန်တော်နားလေတလို့ပါလေအမေဘလူစလို့ရှိရခဲ့သူတို့ဒီကြောင်တို့ကျွန်တော်ကျွန်တော်နားလေတလို့ပြောမယ်ဆိုလို့ရှိရခဲ့ဒီကျွန်တော်တို့မှန်မှန်လည်းအပေါ်ကတော့ကြီးကတော့နိုင်ထုံးနိုင်냐အမိန်ကတော့ဘလူမျိုးတွေလင်းလင်းလူပွင့်တော့နင်းကြီးပြင်းပွင့်ဆိုတော့ဘုံမှာရေရွှင်ချက်တခုခုကြည့်တယ်ဘုံမှာပြန်တယူရေ
ဒီတရုတ်ကလာကြာကန်းနေတော့ပေရှောင်းပြီးတဲ့အကြောင်းအရေတူမှာရေရွှင်ချက်တခုခုရှိမှတင်ပါတယ်အလားဘလို့ကိုစီတော်ကဘလို့တင်ပါလဲမသိဘူးဟုတ်ကဲ့ဒေါက်တာဟိုဥစီတော်အမျိုးဒီဒေါ်ရရှင်ကိုခင်ဆိုးကမေးပါတယ်သူ့မှာရည်ရွယ်ချက်တခုတော့ရှိမယ်လေခုနကတော့လည်းတုံးတက်တော့ကြာသွားတော့ရှိပါတယ်တစ်ခေါက်လောက်ဒီဥစီတော်အမျိုးဘလို့တင်ပါလဲတရုတ်ကဘလို့ဟိုဥစားနောက်ွယ်ရည်ရွယ်ချက်ရှိနိ
ာသွားပြီလေတစ်ချက်ကတော့တက်မလို့နဲ့ပြပြခဲ့တဲ့ဆက်ဆံရေးကိုဒီပြန်ကောင်းအောင်တိကျောက်ချင်တယ်နောက်တစ်ခုကဒီရခိုင်ဒေသဆိုတာအတူရဲ့စီးပွားရေးအတွက်ဒါ Tension Policy အတွက်ကိုအရေးကြီးတဲ့နေရာဖြစ်တယ်ဆိုတော့ဒီနေရာမှာတစ်ချက်ကဒီကူညီခြင်းအားဖြင့်ဒီလာပြီးတော့မှရင်းနှီးမြှုပ်နှံခြင်းနဲ့ဟာ Two Policy တွေအောင်မြင်ဖို့ဟာလက်သက်ကလေးအကျိုးရှိမှာပေါ့နော်အကြီးတစ်ပွဲမျိုးနဲ့လာပြီးတော့ကူညီခြင်းတွေလုပ်ပေးကျွန်တော်နားလည်ပါတယ်ခင်ဗျာ
ဟုတ်ကဲ့ရှင်ပြတော့ကိုဟိုကိုခင်ဆိုးကိုဒီဦးစီတော်အောင်ဖြည့်ကြားပေးပြီးသွားပါပြီအဲ့တော့ဒီမှာနောက်ထပ်တော်ရရှင်အီးမေးလ်နဲ့ရေးလာတဲ့တော်ရရှင်တယောက်ရဲ့စာကိုဖတ်ပြပေးခြင်းပါတယ်အာကိုရန်နိုင်ဒီအမေရိကန်ပြည်အောင်စုကနေပြီးတော့မောင်ဒသနာရေးလာတဲ့စာလေးကိုဖတ်ပြပေးပါလားရှင
်အဲမောင်ဒသနာရေးထားတာကတော့ဒီဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးသွားကြတဲ့ဘင်္ဂလီအရေးမှာတရုတ်နိုင်ငံကပေါင်လာတဲ့အဓိကအကြောင်းရင်းကရခိုင်ရေးနဲ့ပတ်သက်ရင်နိုင်ငံတကာကမြန်မာဆိုရရဲ့ချိုးပန်းဆောင်ရွက်နေမှုတွေအလုံးကိုလစ်လျူရှုပြီးတစ်ဖက်သက်ဖိအားပေးတာရင်းနဲ့တရုတ်ချိုးစီးပွားကိုချိမ့်ချောက်လာနေတာကြောင်းလို့ပဲယူဆမိပါတယ်ရခိုင်ရေးနဲ့ပတ်သက်ပြီးနိုင်ငံတကာရဲ့ဖိအားတွေဟာငြိမ်းချမ်းသောအဖြေရှာနိုင်ရေးအတွက်မြန်မာဆိုရနဲ့ပူးပေါင်းဆောင်ရွက်နေတာမဟုတ်ပဲအကြမ်းဖက်သမားတွေကိုပုံမအင်အားကြီးထွားလာအောင်နိုင်ငံနဲ့လူမျိုးရေးဘာသာရေးအသွင်ဆောင်ဝတ္ထုပခတွေပြန့်နှံ့လာအောင်ဖွံ့ဖြိုးတိုးတက်ရေးနဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးလုပ်ငန်းစဉ်တွေခက်ခဲသွားအောင်ပြုလုပ်နေခြင်းလို့ပဲယူဆမိပါတယ်အခုသဖြင့်မိမိတို့နိုင်ငံရဲ့အမျိုးသားလုံခြုံရေးကိုထိလာပြီဆိုရင်တခြားနိုင်ငံတွေအထိစစ်အင်အားအလုံးရင်းနဲ့ကျူးကျော်လာခဲ့သူတွေဟာမြန်မာစစ်တပ်ရဲ့နယ်မြေရှင်းလင်းမှုတွေအပေါ်ဖိအားပေးနေကြတဲ့အမေရိကန်အပါအဝင်အနောက်နိုင်ငံတွေရဲ့ချဉ်းကပ်မှုတွေဟာလုံးဝမှားယွင်းတယ်လို့ယူဆမိပါတယ်တခါကုလလုံခြုံရေးကောင်စီကအကြမ်းဖက်သမားတွေရဲ့ရဲစခန်းအခု30ကိုဝန်တိုက်ခဲ့တာတွေဟိန္ဒူဘာသာဝင်တွေကိုအစုလိုက်အပြုံလိုက်တပ်ဖြတ်ခဲ့တာတွေကိုရေးကြီးခွင့်ကြေမပြောဆိုခဲ့တာတွေကလည်းလုံးဝကိုလက်ခံနိုင်စရာမရှိပါဘူး။ဒါကြောင့်မချစ်တော်လဲအောင်ငါနန်းဆိုသလိုတရုတ်နိုင်ငံရဲ့ဂျောင်းဝင်ဆောင်ရွက်မှုဟာနိုင်ငံတကာရဲ့ဖိအားတွေကိုအထိုက်အလျောက်တံပြန်တက်ရောက်မှုတွေရှိလာနိုင်ပါတယ်။ဒီလိုအချိန်မှာတက်မတော်ခေါင်းဆောင်တွေကသာတီးကြားရက်တီမနေပဲဆိုရအုပ်ချုပ်မှုအောက်မှာဂုံတိုက်ခါရှိရှိအမှုထမ်းရွက်ပြီးတရုတ်နိုင်ငံနဲ့ပုံမနီးကပ်စွာပူးပေါင်းဆောင်ရွက်လာကြမယ်ဆိုရင်ရခိုင်ပြည်ထနာကိုပုံမိုလင်းမြန်စွာဖြည့်ရှင်းနိုင်မှာဖြစ်ကြောင်းဆွေးနွေးလိုက်ရပါတယ
်။ဟုတ်ကဲ့မောင်ဒသနာကဒီမှာပြောထားတာကဟိုနိုင်ငံကနေပြီးဖိအားပေးနေတဲ့လောက်ရတီကဒီပြည်ထနာကိုပို့ပြီးခက်ခဲစေတယ်ပို့ပြီးကြီးထွားစေတယ်ပေါ့နော်။ဆိုတော့အခုဒီတော်ရရှင်ကတော့ဒီတရုတ်ကနေပြီးဂျောင်းဝင်ပါမယ်ကိစ္စကိုကြိုးစိုးပုံရတယ်။သူကဒီအချိန်မှာတက်မတော်ခေါင်းဆောင်တွေကတီးကြရက်မတီပဲနဲ့အစိုးရအုပ်ချုပ်မှုအောင်မှာဂုံသိခါရှိရှိနဲ့ဒီတရုတ်နိုင်ငံနဲ့လည်းပို့ပြီးနူနီးကက်ပူပေါင်းဆောင်ရွက်ရင်ဒီကိစ္စကိုလင်းလင်းမြန်မြန်ဖြေရှင်းနိုင်မယ်ဆိုတော့ဟိုလောလောဆယ်မှာလည်းမကြခင်ရက်တကဒီဗိုလ်ချုပ်မှုကြီးမင်းအောင်လိုင်းတရုတ်နိုင်ငံကိုတွားရောက်ထားတာရှိပါတယ်ဆိုတော့ဒီတက်မတော်အနေနဲ့ဒီတရုတ်နိုင်ငံနဲ့ပို့ပြီးတော့နီးနီးကက်ပူပေါင်းပြီးတော့ဒီကိစ္စကိုဖြေရှင်းမယ်လို့သုံးသပ်မိပါလားဒေါက်တာလှကျော်စောဘယ်လိုသုံးသပ်ပါလဲရှင်
哦，明年啊呗，哎哩，哦，咱们那习近平呢，哦。妈的呀，家中那帮喏，不中没有那那对的，哎，这里你家吧的，哎嘛，水女了嘛，这个什么这里他们来个，咱们是见面交的天嘛，那偏那个年的没搞笑，哎一下嘛，今年一家母对，那偏那个啊，咱们罗哎说话钱哦，不帮上些铺路的路标多吧的，哎今年啊，今年一家妈咋的，我妈毕业朋友都等于我。丢皮啊！俺们阿姨过年还买了个丢多少来？哎呦，丢皮耶！哎，酷，皮酷闹掰不？那都也是蛮给的的呀！俺们阿姨去拉皮哦，哎，是蛮给的的嘛。爸妈皮耶，是蛮给你呢。哎，腰皮哦，哦，肚包皮哦，爸妈皮耶，春秋都得衣服，出来露面出人。丢皮哎，爸妈皮对，就是买了，咱们那是精品啊，丢吧嘞。哎，酷，咱们那是哎，咱们那阿爸问不？那丢皮啊？爸妈毕业，毕业年年一下，啊，第一个干他的话，爸妈当不了白出来对吧嘞？他讲么喽？爸妈当不了白，他说当然用钱个比较，爸妈当不了白，他就用点来药了哦。对，哎，苦啊，第一边龙家啊，没给啥呗，第八嘞，第几？这个我啊，对，干他啦，第爸妈当不了白，他被骗到，哎呦，哎，你这个爸妈当不了白，比较表扬啊，好，就他的。使用你的那地方的，但爸妈的年年一对，不必要各个人来留下了，就让你弄下吧的。
OK， 先记住的嘛的，起码五十多米没见嘛的先哦，五十多米啊，等下冻得彻底嘞，或者上马里嘞，一打你的时候，第American 啊，第斯特加的，第如何讲，也感觉帮啊，路苗呢这个心灵拍项目秒得路上嘛，第 American 啊，表你呀嘛，表你的时候，第古丢那样的，你嘛才讲哦，啥是哦，不就没有来多的，多的时候。只有耶，的偏心莫纠缠你的爷妈的，你妈是这个，比如说呢，把我们比如的给啥不如心比比，悄悄我们偏来的路就啥话那些，不如懂得明白嘞。
哎，你有啥子嘞？我过来的是嘛，哎，村里的是嘛，咱们去过去呢，去过去嘛哦，虽然嘛是，第一个都，这个嘛是我跟他们嘞，对的，那不差着第一个嘛刚上面嘞，对的，对的，大姨妈，对的，对来对来嘛。啊，巴勒讲也不切实的，哎啦，巴勒就说，一看伊呢，伊呢不得比了嘛，有那样个你比了嘛，有嘛那样个再看你慢慢，一比起来，讲出了嘛，哎啦，当小巴了，当小巴嘞，就来看见咯，这都是那个什么，地震下里面干嘛嘞？他们嘞，你那上面的话，你不那个一看这个皮鞋的什么，都要这个生产力啊嘞，这个价格嘞，都要生产力啊。哎呀，当小伙，哎呀，这俺那城里头啊，那是帮俺在抢水了，可能增加这个来着了。在哪里啊？仓库啊，超市啊，那城里我那路上那那呀，把我电脑个，咱啥不要嘛？问哪里？因为一个，可能你那边去了，问哪里？咱这里个，这样子问哪里？去的，是咯？厉害的那大哥人，咱们老板那看他了，看到，这个五仓库啊，去那一边那是没那个那么好工作，是看那边嘛差劲了，他这样我来投标那里去吧嘞。是吧？那里头有多少里呢？这批的提前来的下个，这帮人家在边上没地来住，啊，工人大的没地来住，我都不能用我俺超北佬要过来嘛，这个马路啊，外面的围栏呢，村里要过来。还有，一边的嘛，一边来要提前来做，啊，这边提前嘛，这边要过年嘛，这边没好搞，咱们要不是，这地里里个地那个来嘛，啊，你看我去年做的下午咯，他妈的兄弟，他妈就还没地，那个车着。那个那现在比不啦，他有不露面的嘞，有他们嘞，哎，滴滴滴有不露面的嘞，他少少么嘞，他鼻子玻璃有，心里瓜的，啊，就靠没表那个了，眼皮里面嘞，对吧嘞？哎，那有啥个？洗鼻水耶，他们那些中央啊，多少洗鼻啊，搞些玻璃嘞，看起来这个那个，像隔壁那些朋友嘛，打来打，啊，回家搞些玻璃那里有，老大那点水了，比那个嘛吧，啊，差不多也是比那个多少高那个的，咱们离家回家啦。咱们老家比那看他的，比以前的就表现比较嘛，那对这家情感比较嘛，脾气不咯，不要努力努力就能看到。
OK， 这是的嘛，不过咱们罗的是先比得破对。当我们老百姓话了耶，虽然最近呢，当然是很有钱嘛的耶。OK， 怎么伢咪过安吉过已经配合着嘛的，明年的问不了水泥被挖些。
好的，好的，这不是在医院的，伢的有那一家那领导。 quá 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 quá
ဒီရခိုင်ကနေပြည်မြန်မာအရေးမှာစိတ်ဝင်စားလာတဲ့အချက်ထဲကနေပြီးတော့မြန်မာနိုင်ငံနေနဲ့ဘယ်လိုအကျိုးဖြစ်ထွန်းလို့ယူနိုင်လဲဆိုတာဒေါက်တာလာကျော်စိုးနဲ့ဦးစီစွာမြင့်ခတ်တူတူလေးဝင်ပြီးတော့ဆွေးနွေးပေးပါရှင့်။ကိုညင်းကြီးအောင်ကိုညင်းကြီးအောင်ရှိပါလားရှင်။ကျွန်မတို့ခတ်တူတူလေးဝင်ပြီးတော့ဆွေးနွေးပေးပါရှင့်။ကိုညင်းကြီးအောင်ကျတော့ဒီကိုပြည်တနာကိုကိုယ်တိုင်ဒီမြန်မာ စီးပွားရေးကော်ရီဒေါ်ဆိုတာကကျမတို့ဥပမာပြီးအတွက်အများကြီးအကျိုးရှိနိုင်တယ်လို့ထင်ပါတယ်။ဒါကဒီတရုတ်ပြည်ရဲ့အဲပိုလန်မနဲ့တစ်ဆက်တစ်ဆက်ပဲ။အဲ့ဒီတောင်းလျှောက်လိုက်သွားလို့ရှိရင်အရင်ပထမလဲဟိုကြောက်ဖြူကနေပြီးတော့လာတဲ့ရေနံပိုင်လိုင်းကို gas ပိုင်လိုင်းကိုရှိပြီးသားပဲလေ။အဲ့ဒီဟာတွေရဲ့နဲ့မြင်းပြိုင်ရထားလမ်းကြီးကားလမ်းကြီးပေါက်သွားမယ်ဆိုလို့ရှိရင်တော့ဒီဟာကပမာတီကြီးအတွက်ပမာတီရဲ့ဖွံ့ဖြိုးတိုးတက်ရေးအတွက်တစိုက်တည်သာအားဖြင့်အကျိုးပြုနိုင်ပါလိမ့်မယ်
ဟုတ်ကဲ့ရှင်ဦးစည်းစောင်းရင်တူတူလေးတုံးသက်ပေးပါရှင်ဘယ်လိုများမြန်မာနိုင်ငံကအကျိုးဖြစ်တော့ရယူနိုင်မလဲဆိုတော့ဥစီတို့အောင်မြင်ကြရပါလားဖုန်းကျသွားပါပြီဟုတ်ကဲ့ကျမတို့လည်းဒီဟိုတိုက်ရိုက်လေးတိုင်းဆွေးနွေးကအချိန်ရှိပြီမလို့ဒီညတော့ဒီလောက်နဲ့ပဲအားလုံးကျေနပ်ပါလို့ပြောချင်ပါတယ်ဝင်ပြီးတော့ဆွေးနွေးကြပေးရဲဒီဒေါက်တာလှကျော်စောဥစီတို့အောင်မြင်ပါဝင်ပြီးတော့ဆွေးနွေးလာကြတဲ့တော်ရရှင်တွေစာရေးဆွေးနွေးလာကြတဲ့တော်ရရှင်တွေအားလုံးအထူးကျေးဇူးတင်ရှိပါတယ်ရှင
်တိုက်ရိုက်လေးတိုင်းဆွေးနွေးကအစီအစဉ်ကိုနားဆင်ခဲ့ကြရတာပါအခုတော့တင်ပြအချင်းချက်ကိုကိုရနိုင်ကြီးညာပေးပါမယ်ရှင်
ဒီနိုင်ငံမြောက်ပိုင်းစိုင်းလိုက်ကျွန်းဆွယ်ကလူတွေပြည့်ကျန်နေတဲ့ဗလီတစ်ခုကိုစစ်သွေးကြွလို့တန်ရဖြစ်ပေါ်ရှိသူတွေတောက်ကြနေကတိုက်ခိုက်ခဲ့တာကြောင့်သေဆုံးသွားတဲ့သူအရေအတွက်ဟာလူ305ယောက်ရှိသွားပြီဖြစ်တယ်လို့အီဂျစ်လုံခြုံရေးတာဝန်ရှိသူတွေကပြောလိုက်ပါတယ်ဒီထဲက28ယောက်ကတော့ကလေးတွေဖြစ်ကြပါတယ်အမေရိကန်အနေနဲ့စီးရီးယားကကာဒစ် YPG တပ်သားတွေတော်လည်းနဲ့ထောက်ပံ့ပေးမှုကိုရဆိုင်းမှာဖြစ်တဲ့ကြောင့်အမေရိကန်သမ္မတထရန့်ကတူရကီနိုင်ငံကိုပြောဆိုလိုက်တယ်လို့တူရကီတာဝန်ရှိသူတွေကပြောပါတယ်တောက်ကြနေကသမ္မတထရန့်ကတူရကီသမ္မတရေဂျက်တာအီအာရဝန်နဲ့ဖုန်းပြောပြီးမှဒီလိုပြောသွားတာဖြစ်တယ်လို့နိုင်ငံသားရေးဝန်ကြီးကပြောပါတယ်ခင်ဗျာ။ဂွာရီးနေနဲ့ကျန်းဖတ်သမားတွေကိုစီးရင်းနှီးနဲ့ချေမှုန်းပြရမယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောကြလိုက်ပါတယ်။ချိန်ထဲမှာပဲအမေရိကန်ပြည်ထောင်စုအနေနဲ့လည်းမက္ကဆီကိုနယ်စပ်မှာနယ်စပ်တိုင်းကာယံဖို့နဲ့ခီးသွလာခွင့်တားမြစ်ကန့်သက်တာတွေလုပ်ဖို့လိုအပ်တယ်ဆိုပြီးတော့သမ္မတထရန့်ကပြောကြလိုက်ပါတယ်။ကတလုံညာဒေတာလွတ်လပ်ရေးခွဲထွက်ဖို့ကြိုးပမ်းနေရမှာတဲ့င်းမတွေစိုက်ဘာတိုက်ခိုက်မှုတွေလုပ်ပြီးခွဲထွက်ရေးလူလားသူတွေကိုထောက်ခံဖို့ရုရှားနိုင်ငံကနောက်ွယ်ကကြိုးပမ်းမှုဟာစပိန်နိုင်ငံရဲ့ချမ်းသာတဲ့အရှေ့မြောက်ဒေတာကိုရင်းမဟုတ်ပဲတခြားဥရောပဒေတာတွေကိုပါထိုးဖောက်ထိန်းချုပ်နိုင်ဖို့အတွက်ရည်ရှိချမှတ်ထားတဲ့မဟာဗျူဟာရဲ့အစိပ်ပိုင်းတစ်ရပ်ဖြစ်တယ်လို့စပိန်တာဝန်ရှိသူတွေကပြောပါတယ်။ဘာစလိုနာနဲ့အာဂျင်တီးနားမှာတိုက်စစ်မှုလီယိုနယ်မက်ဆီဟာဘာစလိုနာအသင်းနဲ့စာချုပ်အစ်ထပ်ပြီးတော့ချုပ်ဆိုလိုက်ပါတယ်။ဒါကြောင့်မက်ဆီဟာဘာစလိုနာအသင်းမှာ 2020-21 ဘောလုံးရာသီအကုန်ထိဆက်ပြီးတော့ရှိသွားမှာဖြစ်ပါတယ်ခင်ဗျာ
။တရင်ချင်းချက်ကိုကွင်ရနိုင်ကြီးညာပေးခဲ့တာပါ။ဒီညအစီအစဉ်ထုတ်လို့ရေမူကမဆုမွန်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Justin Twist ဖြစ်ပါတယ်။ကျွန်မရှာဖောင်းပါဒီညအစီအစဉ်ကိုတာဝန်ယူတင်ဆက်ပေးတာပါ။ VOA American အသံစနေညဘက်မြန်မာဘာသာအစီအစဉ်ကိုည9:00နာရီကနေ10:00နာရီထိတိုက်ရိုက်ထုတ်လွှင့်ခဲ့တာဖြစ်ပါတယ်။တနင်္ဂနွေနေ့မနေ့ရေဒီယိုအစီအစဉ်ကိုတော့ 9:40-49 တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ VOA မြန်မာဘာသာအစီအစဉ်ကိုဖမ်းယူနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.